Welcome to the Voice of America in Burmese.
Mingla nan nak khimak nya nit tiku kha tamya ma shwin lan chat mi ja ba si. Yu American tan Myanmar bai season ga ni 2018 khu ni April 18 ye 1389 khu ni san ti ye ni tanin na ni mne phe season ni ko mne 6 na ye ni 9 na yi thi American Piraw Su Myo Daw Washington DC ga ni dai yai thau lwin pe ni ba bi line do meter 30 ni 40 46 ro ga ni phan yu na sin nan ya da lo Facebook ga a tong pyu tu ri le VOE ye Facebook sa myan na bo ga ni a chein ne de bi ni na sin nan ja ba de a khu di ni thau lwin me a season ye taw win mu phit ga do chan san mo yi ga saung ye pe mo khnya
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့တူကီနိုင်ငံကလူတုဆန္ဒခံယူဘက်မှတမရအာရဝမ်ဘက်ကနေအနိုင်ရတော့ပါတယ်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့မဟာမိတ်ဟာခိုင်မာစွာရှိနေကြောင်းတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်ဒုတမရကပြောပါတယ်မနေ့ကကြောက်တဲ့အတာတကြံအတက်နေမှာလေပြင်းမုန်တိုင်းတွေတက်ခတ်ခဲ့ပါတယ်လူထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေသူတင်ပြပေးသားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုမနေ့ကနားဆင်ကြမယ်အစီအစဉ်လေးတွေမှာဆိုရင်တော့
ဒီပါရောက်တဲ့မြန်မာနိုင်ငံနိုင်ငံသားတွေကမြန်မာရိုးရအစင်လာလေးမပြည့်အောင်ဆိုပြီးတော့လုပ်တဲ့ပွဲလေးပါ
ဒါကတော့ကိုရင်ထွေးပါခင်ဗျာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မြန်မာဖုန်ကြီးကျောင်းမှာကျင်းပတဲ့တကြံပွဲအကြောင်းသတင်းလွှာမှာတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်အဲ့ဒါပြင်မြန်မာဒီမိုကရေစီရဲ့အစီအစဉ်မြန်မာပြည်ကပေးစာဒေသနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖလော်ရီဒါဒါပြည်နယ်မှာကျင်းပတဲ့မြန်မာတကြံစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေအပြင်အခုတော့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။တူရကီတမရရီဆက်တာရဲ့အာရဝန်ကိုချေပြန့်တဲ့လုတ်ပိုင်ခွင့်အာဏာတွေတိုးချဲ့ပေးမဲ့လူထုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရသွားကြောင်းအနာဘိုင်းနီကတင်းငွေနေနောက်ပိုင်းမှာကျင်းပါတယ်စုစုပေါင်းမဲအရေအတွက်69ရာခိုင်နှုန်းကိုရေတွက်ပြီးတဲ့အချိန်မှာတော့ထောက်ခံမှုပေးတဲ့မဲအရေအတွက်51ရာခိုင်နှုန်းရရှိထားပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းအောက်မှာရှိနေတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အဲ့ဒီလိုဖော်ပြမှုတွေကိုတူရကီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအတည်ပြုလိုက်ပြီးဒီရဲ့ဝင်မဲရလတ်တွေကိုတော့လာမဲ့12ရက်အတွင်းကြီးညာပေးသွားမယ်လို့ပြောပါတယ်။သမရရဲ့လုတ်ပိုင်ခွင့်အာဏာကိုအကြီးအကျယ်ပြောင်းလဲတိုးချဲ့ပေးမယ်လူထုဆန္ဒခံယူပွဲကိုကန့်ကွက်တဲ့သူတွေတဲ့မဲဤကန့်ကွက်တဲ့သူတွေတဲ့မဲဤအတွက်73.3တန်းပို့ပြီးထောက်ခံမဲ့25တန်းရရှိထားပြီးဖြစ်ကြောင်းသမရအိမ်တော်အပြင်မှာထောက်ခံကြောင်းကြွေးကြော်နေကြသူတွေကိုသမရအာရဝန်ကပြောကြားခဲ့ပါတယ်။တူရကီနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာနိုင်ငံရေးမှာစစ်တပ်ကဝင်ရောက်ဆော့ဖက်မှုတွေကိုဒီဆန္ဒခံယူပွဲကနေအဆုံးသတ်ပေးလိုက်ပြီဖြစ်ကြောင်းသမရအာရဝန်ကပြောပါတယ်တိုင်းပြည်သမိုင်းမှာပထမဆုံးအကြိမ်ဖြစ်အုပ်ချုပ်ရေးစနစ်ကိုအရက်ဖက်နိုင်ငံရေးစနစ်နဲ့အညီပြောင်းလဲလိုက်နိုင်ပြီလို့လူထုကိုပြောကြားတဲ့မင်ကွန်းထဲမှာသမရအာရဝန်ကထပ်သွင်းပြောကြားခဲ့ပါတယ်ပြောင်းလဲမှုတွေကိုထောက်ခံကြောင်းမဲပေးဆုံးဖြတ်လိုက်တဲ့အတွက်တူရကီလွတ်တော်ဟာအရေးမပါတော့တဲ့သဘောတက်ရောက်သွားပါတယ်ဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုဖျက်သိမ်းပြစ်မှာဖြစ်ပြီးဝန်ကြီးတွေကိုလည်းတမရကတိုက်ရိုက်ခံထားမှာဖြစ်သလိုအဲ့ဒီဝန်ကြီးတွေဟာလည်းတမရအတွက်ပဲအလုပ်လုပ်ပေးကြမှာဖြစ်ပါတယ်။ဒါအပြင်အထက်တရားရုံးနဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးတို့အတွက်တရားသူကြီးတွေခန့်အပ်ရင်းမှာလည်းတမရကလုတ်ပိုင်ခွင့်အာဏာပို့ရှိစေမှာဖြစ်ပါတယ်
။မြောက်ကိုရီးယားကပထမဆုံးပြစ်လွတ်ခဲ့တယ်မှာအောင်မြင်တဲ့ဒုံးကျည်ပြစ်လွတ်မှုပြီးနိုင်အနေငယ်အချမ်းမှာတောင်ကိုရီးယားကိုရောက်နေတဲ့ American Two တမရ Mike Pence တောင်ကိုရီးယားနဲ့မဟာမိတ်ဖြစ်ရက်တည်မှုခိုင်ခိုင်မာမာရှိနေပါတယ်သူအလေးပေးပြောကြားခဲ့ပါတယ်။အချိန်ကာလကစိန်ခေါ်နေပေမဲ့ရေးစွမ်းတက်တိရှိတဲ့တောင်ကိုရီးယားပြည်သူတွေနဲ့တမိုင်းဝင်မဟာမိတ်ဖြစ်ရက်တီမှုဟာဘယ်တော့ကနေမှမတူအောင်ခိုင်မာနေပါတယ်လို့တောင်ကိုရီးယားမှာရှိတဲ့ American စစ်တပ်အခြေစိုက်စခန်းညစာစာပွဲမှာဒုတမရကပြောပါတယ်။မြောက်ကိုရီးယားရဲ့တနင်္ဂနွေမနက်ခင်းရန်လိုတဲ့လှုပ်ဆောင်မှုကနေတောင်ကိုရီးယားပြည်သူတွေလွတ်မြောက်ရေးနဲ့ဒီဒေသက American တွေကိုအကာအကွယ်ပေးဖို့လုပ်ရမှာနေ့စဉ်ရင်ဆိုင်နေရတဲ့အန်ဒီယာကိုတတိပေးရရောက်နေတယ်လို့လည်းပြောပါတယ်။တနင်္ဂနွေအစောပိုင်းမှာတော့ဒုတမရ Mike Pence ခရစ်ယာန်တွေရဲ့နေထူးနေ့မြတ်ဖြစ်တဲ့ Easter ဝတ်ပြုဆုတောင်းပွဲကိုအဲ့ဒီဒေသမှာစစ်တပ်တာဝန်ထမ်းဆောင်နေသူတွေနဲ့အတူတက်ရောက်ခဲ့တာပါ။ဒုတမရဟာတောင်ကိုရီးယားပြင်ဂျပန်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းဒီခီးစင်မှာတွေ့ဆုံမှုရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးအစိုးရရဲ့ဆင့်အားပြတဲ့ပွဲလို့ကမ္ဘာတစ်လောအစိုးရရှုမြင်ကြတဲ့မြို့တော်ပျွန်ယန်းကကြီးကျယ်တဲ့ဆေးပြအခမ်းအနားတွေပြီးနောက်တနေ့မှစိတ်ကမ်းမြို့ဖြစ်တဲ့စင်ပေါ်ကနေဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအတွင်းရေရှည်စစ်ပွဲဖြစ်ပေါ်အောင်တာလီဘန်ရဲ့ကြိုးပမ်းအထောက်အမှုတွေကိုရုရှားနဲ့ပါကစ္စတန်အပါအဝင်ဒေသတွင်းနိုင်ငံတွေအနေနဲ့လက်မခံကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR MacMaster က သူရာထူးလက်ခံပြီးပထမဆုံးအကြိမ်တွားရောက်တဲ့ခီးစဉ်အတွင်းကာဘူးမြို့မှာအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတင်းနင်းအနေနဲ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းနိုင်ငံလုံးကျုံရေးဆိုင်ရာကိစ္စရပ်တွေဒေသရင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ ANDSF တို့အားကောင်းလာစေရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းအာဖဂန်အရာရှိတွေကပြောပါတယ်။အာဖဂန်အစိုးရကဥဆောင်ပြုလုပ်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားညစ်စစ်ရေးဆွေးနွေးမှုတွေမှာမပါဝင်လို့တဲ့တာလီဘန်တောင်းကျမ်းသူတွေကိုရှေ့တန်းစစ်မျက်နှာပြင်မှာအနိုင်ရအောင်တိုက်ထုတ်ပြရမယ်လို့လည်းမက်မတ်စတာကဒေသခံတူလိုသတင်းဌာနကိုပြောပါရယ်ရီမန်းချက်တွေပြည့်မီအောင်ဆောင်ရွက်နိုင်ရေးအတွက်အာဖဂန်လူညုံရေးတပ်ဖွဲ့တွေအားကောင်းလာရေးကူညီလှုပ်ဆောင်ပေးဖို့အမေရိကန်ကတနိဋ္ဌာန်ပြုထားကြောင်းလည်းမက်မတ်စတာကပြောပါရယ်အာဖဂန်နိုင်ငံအတွင်းမှာရောက်ရှိနေပြီးဖြစ်တဲ့အမေရိကန်တပ်ဖွဲ့ဝင် 8,400 အပြင်နောက်ထပ်ထောင်ထဲရှိတဲ့တပ်ဖွဲ့ဝင်အင်အားတွေပို့ပေးဖို့အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲတွေကတောင်းဆိုပြီးမကြခင်မှာပဲမက်မတ်စတာအာဖဂန်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ
်။စီးရီးယားမြောက်ပိုင်းကအဲစစ်တွေးကြွားတွေဝင်ရံထားတဲ့မြို့လင်းမြို့ကလူပေါင်း 3,000 လောက်ကိုတနင်္ဂနွေနေ့မှာပြောင်းရွှေ့ပေးဖို့စီစဉ်ထားပါတယ်။အစိုးရလူလာတဲ့မြို့အရေးဖြစ်တဲ့ဖူအာနဲ့ကာဖရာယမ်နဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့ဇဘာဒါနီနဲ့မာရာယာမြို့တွေမှာနေထိုင်သူတွေကိုရွှေ့ပြောင်းပေးမှာဖြစ်ပါတယ်။ဒီလေးနေရာစလုံးကလူငယ်တဲ့နှစ်နှစ်လောက်ကလေးကအသိခံထားရတာပါ။ဖူအာနဲ့ကာဖရာယမ်မြို့တွေကလူတွေကိုအလက်ပုတ်ကိုပြောင်းရွှေ့ပေးရမှာကူညီဖို့အဲ့ဒီမြို့တွေတဲ့ကိုတနင်္ဂနွေနေ့မှာဘတ်စ်ကားနဲ့လူနာတင်ကားတွေ120လောက်သွားဖို့ရှိတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ်။
ယူအေဗရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီကနေ့ဟာမြန်မာနစ်ဆန်တရနေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့မိဘပြည်သူတွေတကွတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာຫນွယ်ဘွားတွေစိတ်ချမ်းသာကိုကြမ်းပါပြီးပျော်ရွှင်ချမ်းမြေ့စွာနဲ့နှစ်သက်မှာလူသစ်စစ်သစ်နဲ့အတူဖြတ်တန်းနိုင်ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်ကောင်းတောင်းလိုက်ပါတယ်အစဉ်လာအရဒီကနေ့နစ်ဆန်တရနေ့မှာမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီးရွယ်အိုတွေကိုကောင်းလျှော်ပေးတာအကျွေးအမွေးနဲ့အလူဒါနပြုတာတွေအပြင်ငားတွေလွတ်ပေးတာဥပုံတီလာဆောင်ယူတာစတဲ့ကုသိုလ်ရစေမယ့်အလုပ်တွေကိုလှုပ်ဆောင်ကြတဲ့နေ့လည်းဖြစ်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းနှစ်တကူအတာတကြံပွဲတော်ကိုကျင်းပနေကြတဲ့မနေ့ဧပြီလ16ရက်နေ့မှာကြာရောက်တဲ့အတာတကြံအတက်နေ့ကိုပျော်ရှင်စွာဆင်နွှဲနေကြတဲ့အချိန်မှာပဲဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမာရုသားဟာရခိုင်ကမ်းရိုးတန်းဒေသကိုဖျက်ချော်ပြီးကုန်းတွင်းမုန်တိုင်းငယ်အဖြစ်ဆက်လက်ဝင်ရောက်ခဲ့တာကြောင့်တကြံအတက်နှစ်ဆွနှဲနေသူတွေအတွက်အနောက်ရှက်ဖြစ်သွားစေခဲ့ပါတယ်။ဆိုင်ကလုန်းမုန်တိုင်းမှာရူတာဝင်ရောက်တိုက်ခိုက်မှုကြောင့်အေယာဝတီဒေသကြီးအတွင်းလူ3ဦးသေဆုံးပြီးနောက်ထပ်3ဦးထိခိုက်ဒဏ်ရာရသွားခဲ့ကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါအပြင်ရန်ကုန်မြို့အတွင်းကလေပြင်းတိုက်ခတ်မှုတွေကြောင့်နေရာတချို့မှာသစ်ပင်တွေပြိုကျပြီးမော်တော်ယာဉ်တွေနဲ့တခြားအဆောက်အုံတချို့ထိခိုက်ပျက်စီးသွားကြောင်းနဲ့ရန်ကုန်မြို့အတွင်းကမြို့နယ်တချို့အပါအဝင်နေရာဒေသအတော်များများမှာရေကြီးရေရှာမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီမုန်တိုင်းဟာလေတိုက်နှုန်းရော့ကျသွားပေမဲ့အားပြော့ပြက်ပြက်ခြင်းမရှိသေးပဲရခိုင်ပြည်နယ်တန်တွဲမြို့အနီးမှာတနအီကို25မိုင်ကနေမိုင်30ရှိတဲ့လေတိုက်နှုန်းနဲ့တိုက်ခတ်နေစေဖြစ်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။
တိရီလင်ကနိုင်ငံမြို့တော်ကိုလံပေါ်မှာအမိုက်ပုံပြိုချပြီးအောက်မှာပိတ်မိနေသူတွေကိုတနင်္ဂနွေနေ့ကတိရီလင်ကစစ်သားတွေနဲ့ကယ်ဆယ်လုပ်သားတွေရှာဖွေကယ်ဆယ်နေကြပါတယ်။ကိုလံပေါ်မြို့ပြင်ကမီတိုတာမူလာအရက်မှာရှိတဲ့အမိုက်ပုံတစ်ဝိုက်စစ်တပ်တာဝန်ရှိသူတွေကဂူဒီလိုက်လံရှာဖွေနေကြတာဖြစ်ပြီးအခုထိတေဆုံးသူပေါင်း26ဦးရှိနေပြီလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အမိုက်ပုံနားကနေအိမ်တွေပါပြိုပြက်ခဲ့တယ်လို့အခုထိအသက်ရှင်ကျန်းရဲ့နေသူရောပျောက်ဆုံးနေသူအရေအတွက်ပါဘယ်လောက်ရှိတယ်ဆိုတာမသိရသေးပါဘူး။ဒေသခံတွေနှစ်သိက္ကူပွဲတော့ဆင်နွှဲနေခြင်းတောက်ကြံနဲ့ညနေပိုင်းမှာအမှိုက်ပုံပြိုကျတာပါ။နေ88လုံးကတော့လုံးဝပြိုပြက်သွားတယ်လို့ပျက်စီးသွားတဲ့အင်ယာပေါင်း150ကျော်ရှိနေတယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။အခုလိုအမှိုက်ပုံပြိုကျမှုကမော်တော်ရဆဖြစ်မှုလားတစုံတယောက်လှုပ်ဆောင်တာလားဆိုတာစုံစမ်းနေစေလို့ရဲကပြောပါတယ်။ကိုလံဘိုမြို့တော်တာနာအောင်လှုပ်ဆောင်နေတဲ့အာနာပိုင်တွေကလုံခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပဲဒီနေရာမှာအမှိုက်လာပုံခဲ့တာဖြစ်ပါတယ်။ဒီအမှိုက်ပုံကြောင့်ကျန်းမာရေးဆိုင်ရာပြဿနာတွေကြုံနေရတယ်ဆိုပြီးဝန်ကျင်မှနေထိုင်သူတွေကအမှိုက်လာပုံမှုကိုကန့်ကွက်နေကြတာဖြစ်ပါတယ်ဝန်ကြီးချုပ်ကတော့ဒီအမှိုက်ပုံကိုမကြခင်မှာပဲဖယ်ရှားပေးမယ်လို့စနေနေ့ကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွက်ောက်ပွဲမှာဒုတိယအကြိမ်မြောက်အဖြစ်နဲ့အစ္စလာမ်ဘာသာဝင် Home House ဆိုတဲ့အချက်ကအရေးပါတဲ့အချက်တစ်ခုအဖြစ်ပါဝင်လာနေပါတယ်မြ မြို့တော်ဘုံအဖြစ်လဲတာဝန်ထမ်းဆောင်ရမယ်ဂျကတာအုပ်ချုပ်ရေးမှူးရွက်ကောက်ပွဲအတွက်နောက်ဆုံးကောက်ယူထားတဲ့ဒေတာရင်းလူထုစစ်တမ်းတွေအရဗုဒ္ဓနေ့မှာကျင်းပမယ်ဒကြောပြန်ရွက်ကောက်ပွဲမှာဘသူနိုင်မဲဆိုတာပြောရခက်နေတယ်လို့ဆိုပါတယ်မတူကွဲပြားမှုတွေအတူရှင်တွဲနေထိုင်ရေးကိုလိုလားတဲ့သဘောထားပြောပြောင်းသူကိုယ်စားလှယ်လောင်းနဲ့အင်ဒိုနီးရှားနိုင်ငံရဲ့ကြီးမားလာတဲ့မြို့တော်ရဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်တွေမှာအစ္စလာမ်ဝါဒလွှမ်းမိုးရေးလိုလားတဲ့ရှေးဥစွဲဝါဒီကိုယ်စားလှယ်လောင်းနှစ်ဦးတို့ထိတ်တန့်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
From Washington, the voice of America,
VOA. Now, so yeah, Nanganaga Trinigu, Kuzo Winline, Dokumuted to Jinya Tajara Piparakna, Kuro Pipayo, Mimanangandari, Sinuanijare, the Jam Pue Jown and Sabame. Mima at the Jan Nitigu, Puerto Rigu, Nangangama, Joshi Nijare, Mima, Nue Warrior, Le Pioshins are Swin Nelke Javare.အမေရိကန်ပြည်တော်စုမေရီလန်ပြည်နယ်မှာရောက်ရှိနေတဲ့မြန်မာတွေကတော့တကြံပွဲနဲ့တူတက်ကြီးရွယ်ဦးကတော့ပွဲစတုဒိတာကျွေးမှုပွဲစတာတွေကျင်းပခဲ့ကြပါတယ်ပြည်တည်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့မြန်မာတွေကလည်းစနေနေ့ကတကြံပွဲကိုစီကားစွာကျင်းပခဲ့ကြပါတယ်အပြစ်ဆုံးကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
ဒီကနေ့ဟာမြန်မာနစ်ဆန်တရနေ့ဖြစ်ပါတယ်နှစ်တစ်ကူတကြံပွဲတော်တွေကိုမြန်မာနိုင်ငံတဝမ်းစီကားတိုင်မြိုက်စွာကျင်းပခဲ့ကြတယ်လို့ပဲပြပမှာရောက်နေကြတဲ့မြန်မာຫນွယ်ဘွားတွေကလည်းမိမိတို့ရောက်ရှိရာအရာဒေသအသီးသီးမှာပျော်ရွှင်စွာဆင်နွှဲခဲ့ကြတာပါ Maryland ပြည်နယ် Silver Spring မြို့မှာရှိတဲ့မင်္ဂလာယာမမြန်မာဖုန်တော်ကြီးကျောင်းမှာတော့မြန်မာနေတစ်ကူအတာတကြံအထိတ်မှအဖြစ်နဲ့တက်ကြီးရွယ်အိုပူဇော်ပွဲနဲ့စတုဒီတာကျွမ်းမှုပွဲတွေကျင်းပခဲ့ကြောင်းပွဲဖြစ်မြောက်ရေးဦးဆောင်စီတင်သူတူဦးဖြစ်သူဥယျင်ထွေးက VOA ကိုအခုလိုပြောပြပါတယ
်ဒါကျွန်တော်တို့မင်္ဂလာယာမမှာကျွန်တော်ရွေးရတကြံမနေ့စနေတိုင်းပြည်လုံးနေရပါတော့တကြံအိမ်မလေးလေးပြောင်းဆိုပြီးအသက်85နှစ်နဲ့အထက်မိဘတွေကိုကျွန်တော်တို့ဒီကနေပြီးတော့မြန်မာယာမနေပြီးတော့တကြီးပူဇော်ပွဲလုပ်ပေးတယ်။ပြီးရင်ကျွန်တော်အလှရှင်တွေကနေပြီးတော့စားတော့ဆုံးကျွန်တော်တို့သတိပြုတဲ့ကြွေးကြတယ်။ကြာလာတဲ့ပိသက်ကလည်း253လောက်ရှိတယ်ဗျာ။ပျော်ရွှင်ခြင်းပဲကျွန်တော်တို့ဒါပေမဲ့လှုပ်တဲ့အခါပေါင်းလည်းကျွန်တော်တို့ကြံလေးလည်းအဆင်ပြေသွားအောင်ဆိုကလေးတွေအတွက်ကျွန်တော်တို့ရေကြံလေးလုပ်ပြီးတော့အရေကမှကလေးတွေကလည်းရေပက်ပြီးတော့ကစားကြတယ်ပေါ့ဗျာ။ပျော်ရွှင်တဲ့ပွဲလေးပေါ့ဗျာဒါမြန်မာကျွန်တော်တို့ဒီနှစ်စနေလည်းတော့ကျွန်တော်မြန်မာပြည်မှာမရှိပေမဲ့ကျွန်တော်ပြပရောက်တဲ့မြန်မာနိုင်ငံဒီနိုင်ငံသားတွေကမြန်မာရိုးရအစင်လာလေးမပြည့်အောင်ဆိုပြီးတော့လုပ်တဲ့ပွဲလေးပါဒီပွဲလေးလုပ်ရတဲ့အတွက်လည်းပီတိလည်းဖြစ်တယ်ကိုဗမာတကြံကိုလည်းကျွန်တော်တို့အမှုစကူလည်းခံစားမိတယ်ပေါ့ခင်ဗျကျွန်တော်တခုတော့ကျွန်တော်တို့ဒီမှာကျွန်တော်အားရတာပေါ့နော်ဒီမှာလာကြတဲ့လူငယ်လူရွယ်တွေဟာမြန်မာရိုးရတကြံမှာအစင်လာမပြည့်အောင်လာကြတယ်ကစားကြဒါပေမဲ့တရုတ်ပြည်ဝတ်စားမရှိပြဗမာအမျိုးသားတွေဆိုလဲဗမာဝတ်စုံလေးတွေနဲ့အမျိုးသမီးတွေဆိုလဲဗမာဝတ်စုံလေးတွေလာပြီးတော့ရိုးရထိန်းနေတဲ့တကြံဝတ်စုံလေးတွေပေါ့ဗျာနော်ဗမာဝတ်စုံလေးလာပြီးတော့လာတာတွေ့ရတဲ့အခါကျရင်ရမ်းပီတိဖြစ်တယ်ဗျာ
ဗီတင်နိုင်ငံလန်ဒန်မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြမရိုးရအတာတကြံပွဲကိုဧပြီလ15ရက်စနေနေ့မနေ့9နာရီလောက်ခရဲကသာသနာရန်တီဝိဟာရဖုံတော်ကြီးကျောင်းမှာတနေ့ကုန်စီကားတက်မြိုက်စွာကျင်းပခဲ့ကြတဲ့အကြောင်းအနေဒီ UK ကတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာဝင်းနိုင်ကပြောပြပါဗျ။ဒီ
နေ့စနေတိုင်းမှာကျွန်တော်တို့ဟိုတာနာရန်တီဝိဟာရနေပြီးတော့မြန်မာ community အတွက်ဒီကြံကိုလှုပ်ထုံးလှုပ်ဆင်အများအားနေ့တိုင်းကလှုပ်ဆင်နေလို့တာပါပဲ။ဒါပေမဲ့အဓိကတော့ကျွန်တော်တို့ဒီကြံရိုးရာကိုကျွန်တော်တို့မြန်မာရည်ကြီးမှုအစဉ်လာလေးထုတ်ဖော်ဖို့နောက်လူငယ်များနဲ့လူကြီးများနဲ့ဟာလာကိုရိုးရာကိုမမေ့ဖို့ဟာလာရိုးရာအစဉ်လာကိုထိန်းသိမ်းဖို့ဆိုတာမျိုးလေးပေါ့နော်။အထူးသဖြင့်ဒီ generation ပေါ့ဗျာဟိုလူငယ်လေးတွေလူလတ်လေးတွေလူကြီးတွေเนาะတကြီးပြောတွေပါပါပြီးဆင်းရဲနေအောင်အားလုံးလုပ်ပါတယ်အဓိကလုပ်တာတော့ဟိုကျွန်တော်ဟိုဒီအဲသာသနာ့ရန်ပြုရှာတာခေါပကဖွဲ့လုပ်တာပေါ့เนาะဒါပေမဲ့အဓိကဟိုလုပ်ငန်းဆောင်တာလုပ်တဲ့ခါကျတော့ကျွန်တော်တို့ဥမာဒီဖြောပြောကိစ္စတွေပေါ့เนาะနောက်တစ်ခုကဟို security လုံခြုံရေးကိစ္စတွေနောက်စားတောက်ရေးမှလည်းကျွန်တော်တို့ energy ကပဲအားလုံးအဲ့ဒါ၃ခုကျွန်တော် energy ကတာဝန်ခံပြီးတော့တင်တိုင်းလို့ရှင်လို့မြန်တန်လုပ်ခဲ့တာပါပဲစားတောက်တွေအကုန်လုံးအဆုံးနေရောင်းတာပါကျွန်တော် energy ကကွန်မီရောင်းနေဗျာယူ၅လောက်တက်ပါတယ်ကျွန်တော်တို့ energy တွေကိုစားတောက်ရောင်းတာကပေါင်းတစ်ဆောင်တက်ကျွန်တော်ယူနိုင်ပါတယ
်အလားတူပဲအမေရိကန်ပြည်ထောင်စု Virginia ပြည်နယ် Fairfax မြို့မှာရှိတဲ့ဓမ္မအလင်းရောင်မြန်မာဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းမှာမြန်မာမိသားစုတွေစုဝေးပြီးဧပြီလ15ရက်နေ့ကမြန်မာရိုးရာအတာတကြံပွဲတော်ကိုပျော်ရွှင်စွာကျင်းပခဲ့ကြပါတယ်။အရှိတောင်အာရှတိုက်အတွင်းမြန်မာတွေနီးတူတကြံပွဲကိုနှစ်စဉ်ဆင်နွှဲလေရှိတဲ့တိုင်းပြည်တစ်ခုကတော့မြန်မာအင်းနီဂျင်ထိုင်းနိုင်ငံဖြစ်ပါတယ်။မယ်လန်ပြည်နယ်ဆီဘာစရိတ်မြို့မှာရှိတဲ့ထိုင်းဖုံတော်ကြီးကျောင်းမှာဧပြီလ16ရက်တနင်္ဂနွေနေ့ကကျင်းပတဲ့တကြံအထိတ်မှဈေးရောင်းပွဲတော်ဟာဒ ီဒေတာမှာအစီကားဆုံးပွဲတော်တစ်ခုအဖြစ်အတိအမှပြုခံထားရတာပါ။အဲ့ဒီဇေယောင်ပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ VOA ဝိုင်းတော်သူမအေးတနာကျော်ကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုရှင်းပြပါတယ်
။ကျန်တာတော့တော်စီရတာတွေ့ရတယ်ကိုဇော်ဝင်းလာရင်ဟိုလူတွေမှအများကြီးပဲထိုင်းနေရောထိုင်းမဟုတ်တဲ့ဒီနိုင်ငံသားပါပေါင်းစုံပေါ့လေဒီနေဒီမှာနေကြတဲ့ဟို Spanish တွေနောက်ပြီးတော့ဟို American တွေလူမျိုးစုံနဲ့ထိုင်းတကြမ်းတကယ်ကိုတိတိတူပဲအစားအသောက်တွေကလည်းမျိုးစုံအောင်တယ်ဘာလို့အဲ့လောက်သူတို့ပွဲတော်လူစီတာလဲစဉ်းစားပြီးတော့ကျွန်မအစိတ်ထဲမှာတော့သူတို့နိုင်ငံရဲ့ဟိုဒီခီးတွားလုပ်ငန်းဟိုကမ္ဘာမှာကျယ်ပြန့်မှုကလည်းပါမယ်လို့ထင်တာပဲနိုင်ငံသားတွေတော်တော်များများလည်းအားစားသွားပြီးဆိုရင်ထိုင်းနိုင်ငံကိုလည်းပြည်အောင်လဲတယ်ဆိုတဲ့သဘောမျိုးဆိုတော့ဟိုနိုင်ငံသားတွေလည်းထိုင်းနိုင်ငံကိုလည်းလုံရောက်ဖို့နေမယ်မရောက်ဖို့လည်းကြားဖို့နေမယ်ထိုင်းနိုင်ငံကလည်းမိမရောက်တဲ့အစာကိုစားနေတယ်အဲ့လိုမျိုးနဲ့ထိုင်းပြည်ကြောင်ဒီထိုင်းနေနာမကဒီဒီတိုင်းမှာရှိတဲ့များပေါ့နော်ဒီ Spanish တွေရော American တွေရောအကုန်လုံးလာကြတယ်လို့ထင်ပါတယ်ရှင့်။ဒါပေမဲ့သူတို့ကဒီထော်ပြေးရေးမှန်းတဲ့တွေရောပါရောနဲ့ဟိုဝစ်ဆုံနေရတဲ့အရှမ်းကိုသာသာနာနာဟိုတကယ်ကိုဟိုထိုင်းမှာလုပ်တယ်လို့စနစ်ကြဒီပွဲတော်ကြီးကြီးကြီးဖြစ်အောင်လုပ်တာလေ
။ American နိုင်ငံအတွင်းကတချို့အရဒေတာတွေဟာမြန်မာနိုင်ငံမှာတကြံနှစ်တကူပွဲတော်အကျင်းပတဲ့အချိန်မှာအေးလွန်းနေသေးတဲ့အတွက်ရာသီဥတုတာယာတဲ့မေဂျွန်ဇူလိုင်လတွေလောက်မှတကြံပွဲတော်ကိုအစားထိုးကျင်းပနိုင်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ပြပရောက်မြန်မာတွေရဲ့တကြံပွဲတော်အကြောင်းကိုကုစုဝင်းလိုင်စူးစီးတင်ပြသွားတာဖြစ်ပါတယ်အခုတော့ဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတက်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမူရစ်စီဝါတက်ဖြည့်လုပ်ငန်းတွေပြုလုပ်နေတဲ့အကြောင်းအငိမ့်စားရဲမှုကြီးခအောင်က VOE နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါတယ်အငိမ့်စားရဲမှုကြီးခအောင်ကိုအက်ဒီတာဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုအခုတစ်ပတ်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်
သိမ်းဆိုင်တဲ့တောင်သူတွေကိုဒီအခြားတိနံပေါ်ဥမာဆိုလို့ရှိရင်နမ်ဆန်ပြမဆိုလို့ရှိရင်ကျမတို့ကိုယ်တိုင်သွားပြီးတော့ဟိုမှတ်တမ်းတင်ထားတာလေးရှိပါတယ်။သူကတော့ဒီလိုပေါ့လေဒီဘိန်းအစားအထိုးတိနံဆိုပြီးတော့သူကခရမ်းကျင်းသီးတို့ဒီဒေတာထွက်တိနံလေးနဲ့စိုက်တာသူတို့အောင်မြင်အောင်သူတို့ဂုံယူစွာနဲ့ရှင်းပြပါတယ်။အဲ့ဒါမျိုးပဲဟိုဆက်ဟိုရေရှည်တီးတတ်မဲ့ဟာမျိုးပေါ့နော်။စိုက်ပျိုးရေးမဟုတ်ရင်တော့မမွေးမြူရေးသဘောမျိုးပေါ့။အခုလောလောဆယ်ဒီမဲဖာလုံဖောင်ဒေးရှင်းကလုပ်နေတဲ့ဟို project လေးတစ်ခုလောက်ပြောပြပြပါလားရှင်။နမူနာလေးဖြစ်နေလေ။ဟုတ်ကဲ့။
ကျွန်တော်တို့ blockchain project တစ်ခုလုပ်တာပေါ့တစ်ခုကတော့ကျွန်တော်တို့အပူပိုင်း data ပေါ့တကယ် drive ဆုံးမှာ brain မဆိုင်ပါဘူးဒါပေမဲ့လူတွေသားဆင်းရကြတယ်အဲ့မှာလောက်တာကျွန်တော်တို့ setting တစ်မျိုးပေါ့ဒါပေမဲ့နောက် project တစ်ခုကကျွန်တော် mindset တချီလေးပဲမှာဆိုတော့ brain နဲ့ဆိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ project area ရွာရဲတော့မဆိုင်ဘူးတော်တော်လေးတို့ရဲ့အစွန်ပြားမှာကျွန်တော်တို့ brain ဆိုင်တာရှိတယ်ဆိုတော့လူတွေရဲ့ဒီမူရစီဝါနဲ့ပတ်သက်လို့မကင်းရမကင်းကြောင်းလေးရှိတယ်ကျွန်တော်တို့သိပါတယ်ဆိုတော့ရှားရှိဆိုဒီ mindset တို့ data မှာဆိုရင်ကျွန်တော်တို့ကရှားအခါလာဟုဝရွာတွေရှိပါတယ်ဆိုဆင်းရဲတယ်သူတို့လည်းဆင်းရဲတယ်တိုးတော့လဲဒီကျွန်တော်တို့မရောက်ခင်ရဆိုရင်သူတို့ကဘယ်လိုပြောမလဲဆိုတော့ဈေးကားကိုမျောစားတာပေါ့နော်ဒီတချစ်လေးမျိုးပါလာတယ်မဲဆိုင်တစ်ဖက်ကနေဒီယိုရီရလာတဲ့ထိုင်းရလာတဲ့ဒီစီသူဘူးတွေကန်ဖုဒ်ပေါ့နော်အဲ့ဟာမျိုးတွေအလွယ်ကူပေါ့ ready to eat အဲ့လိုဟာမျိုးလေးဝယ်စားအလွယ်ပဲကျွန်တော်တို့ဝယ်စားလိုက်တယ်ကျွေးတွေလူတွေကကျွေးတွေများနေတယ်ဘာမှသူတို့ကသူစိုက်တာပြောတာမရှိဘူးဘေးမှာရေလည်းရှိတယ်မြေလည်းရှိတယ်အခုနောက်ပိုင်းသွားကြည့်တဲ့အခါမှာ၃နှစ်၄နှစ်ကျော်လာတဲ့အခါမှာလုံးဝပြောင်းလဲတော့အခုလူတိုင်းကနောက်ခင်းနောက်အိမ်တော့မှစိုက်ခင်းလေးနဲ့နောက်သူ့အမြေရှိတဲ့ညမှာမြေလေးပြင်ပြီးတော့ຢာလေးပြင်ပြီးတော့အမျိုးစုံစိုက်လာကြပြီစိုက်လာတဲ့ခါကျတော့ကျွန်တော်တို့အားပေးတာပေါ့ကျွန်တော်အများပေးတယ်ရေကန်လေးရှိရင်ငါးမွေးမြူရေကျွန်တော်တို့အားပေးတယ်မွေးမြူရေပေါ့နိနောက်ဘဲမွေးတယ်စိတ်မွေးတယ်အဲ့ဒါလေးတွေဝက်တွေကျွန်တော်တို့ကမွေးပဲပေးတယ်သူတို့မွေးကျွန်တော်တို့ကပွားလာရင်ကျွန်တော်တို့နောက်အိမ်တော်ဟိုဆင်းရဲတဲ့အိမ်တော်တွေပေးပြီးရင်ကျွန်တော်ပြန်ဆက်ပေါ့အဲ့လိုနဲ့လဲနေ revolving bank လေးကိုကျွန်တော်လုပ်ပေးတယ်။နောက်ယူရဲမှာကြီးတဲ့ဒီ value add ခေါ်တာပေါ့နော် value တန်ဖိုးမြင့်အောင်ဘာမှမဖြစ်ဘူးမြို့ယူရဲမှာရှိတဲ့အမျိုးသမီးတွေကိုကျွန်တော်ဆုလိုက်ပြီးတော့မြို့ခေါက်ဆွဲလို့မလားခင်ဗျားတို့ခေါက်ဆွဲလို့မယ်ဒီမှာချမ်းနေအကုန်ခေါက်ဆွဲစားတယ်ဒီအတိုင်းသားတွေကိုခေါက်ဆွဲစားတယ်ခေါက်ဆွဲဆက်ကျွန်တော်ထောင်ပေးလိုက်တယ်ဆက်အစ်တလည်းမဟုတ်ပါဘူးဆက်ဟောင်းတစ်ခုကိုကျွန်တော်ထောင်ပေးသူကတို့ committee လေးဖွဲ့ပြီးတော့ဆက်တယောက်လုံးနဲ့စရရန်လို့တာအခုတော့အဆင်ပြေနေခေါက်ဆွဲလုပ်တယ်ရောင်းရတယ် market ချီတာဟုတ်သူကစားနေရတယ်အလားတူပဲကျွန်တော်တို့မှုလုပ်ငန်းလေးတွေကြောအိမ်အောက်ကိုရှိုင်းနေတဲ့အခြေခံရေလေးတွေဆိုတော့အိမ်အောက်မှာနေရာလေးချင်းချင်းလေးမှာကျွန်တော်မှုကျွန်တော်ဆိုက်လို့ရတယ်သူနီးစနစ်ကလေးပဲကျွန်တော်လိုတယ်ဆိုတော့အဲ့ဒါလေးတင်ပေးလာတဲ့ခါကျတော့ကျွန်တော်တို့ကတဖြည်းဖြည်းဖြည်းနဲ့သူတို့သဘောပေါက်လာဒီကနေဝင်ငွေတွေအများကြီးရတယ်သူတို့တိလာတယ်ဆိုတော့သူတို့အားပါလာလှုပ်ချင်ကြတယ်လာလဲအကူညီတောင်းတယ်ပြိုးတွေမျိုးတွေလာတောင်းတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကတစ်ဆင့်တစ်ခါလောက်တာမလုပ်လဲဆိုတော့ economic forest ခေါ်တယ်စီးပွားရေးတော်ပေါ့အဲ့ဒါသူတို့ရေရှည်အတွက် sustain ဖြစ်အောင် ကော်ဖီတို့မက်ကဒမီယာတို့နော်ကျွန်တော်လက်ဖက်တို့အာသံလက်ဖက်တို့အဲ့လိုမျိုးပေါ့နောက်တော့ငပြောအစုံမှာပဲကျွန်တော်တို့ကဒီအဲ့ဒီကနေပြီးတော့ဝင်ငွေပြန်ရမယ်ဟာပေါ့တချို့ကတော့၃-၅နှစ်တော့ဆောင်မယ်။ဥပမာလက်ဖက်တို့လို့ကော်ဖီလို့ဆိုရင်၃-၅နှစ်ဆောင်မယ်။ကဒေးမြန်လည်းလို့ပဲငါ၄-၅နှစ်ဆောင်အောင်။အဲ့ဆိုင်ဆောင်မဲ့အချိန်မှာတော့ကျွန်တော်တို့ကစိုက်ပေးထားရတယ်။သို့တော်လည်းပြန်သူအသီးပွင့်ခန်းစားတဲ့အခါမှာဒီယူဝါသားတွေကတော့တက်တလုံးစားပြီးတော့ပဲ။ဒါကိုသူပြုစုပြုထုံတတ်တယ်ဆိုရင်တက်တလုံးသူ့ဝင်ငွေကပုံမှန်ဝင်နေရဟာလီ economic forest ကအများကြီးလိုပါတယ်။ဒါကကျွန်တော် reforestation လည်းတော့အထောက်အကူသွားပြုတယ်။ကျွန်တော်တိုင်းပြည်မှာတဖြည်းနဲ့တက်တော့အကုန်တော့မယ်ဆိုတော့ဒါလေးစိုက်ခြင်းပြန်ပြန်နဲ့စိမ့်နှန်းဆိုပြလာတယ်။လူနဲ့ပတ်ဝန်းကျင်တဟဆာရနေတက်လာတယ်ဆိုတော့ကျွန်တော်မေဖာလွန်ဖောင်ဒေးရှင်းအဲ့ဒါအဓိကထားပါတယ်သို့တော်လည်းဟိုဘက်ကကျွန်တော်တို့အခုမှဒီအပူပိုင်းစုံမှလုပ်တဲ့ပကံညောင်ဦးဘက်မှာကျွန်တော်ရေနံညောင်မှလုပ်လို့တာပါ6နှစ်ရှိပါပြီဆိုတော့အဲ့မှာလုပ်ရကြတော့တမျိုးဖြစ်ပြန်အဲ့မှာကျတော့ရေလုံးဝမရှိဘူးရေအရန်ရှားပါတယ်မိုးကိုပဲစောင့်ရတယ်ယာပဲစိုက်တယ်ပယ်နှံပဲစိုက်တယ်အဲမိုးယာတိဦးသူဖောက်ပြန်ရင်အဲ့နှစ်ကတို့ဆုံရှုံတယ်ဆုံရှုံရင်တို့ကျွေးတင်တယ်ကျွေးတင်ရင်ဒီကျွေးဒီခုနပြောတဲ့အတိုးနှုံးနဲ့တို့အဲ့တန်နေရာတွေကမလဲထွက်နိုင်တော့ဆိုတော့ကျွန်တော်အဲ့ဒါကိုမြင်ပြီးတော့ကျွန်တော်ရေဆယ်တွေကျွန်တော်စောက်ပေးတယ်ဆယ်ဟောင်းတွေဆယ်ပေါက်နေတာတွေပြန်ပြင်ပေးတယ်ဖာပေးတယ်လူလူအင်ရန်နဲ့ပါကျွန်တော်နီးစင်တွေကျွန်တော်ပေးတယ်ဆိုတော့ကျွန်တော်ကလက်တွေ့လုပ်တဲ့ဟာကိုကျွန်တော်မြင်တဲ့ခါကျတော့ဒါဒီအောင်မြင်နေတဲ့ဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတော့ UN မှာလည်းကျွန်တော်တို့ကဒီ alternative development နဲ့ပတ်သက်လို့ UN General Assembly မှာက AD နဲ့ပတ်သက်တဲ့ guiding principles တွေထုတ်လဲပါ16ချက်ရှိပါတယ်အဲ့ဒါနဲ့ဘောင်ဝင်အောင်လုပ်လိုက်ရင်ကျွန်တော်နိုင်ငံကျွန်တော်ဒီနေ့ဒီဘင်းဆိုင်တဲ့တောင်းသူကိုကျွန်တော်တို့ကောင်းမွန်ကူညီလို့ရပါမယ်။တစ်ဖက်ကဒါကုဏပြောတဲ့စေကျွားစီဆိုတဲ့ကိစ္စကကျွန်တော်တို့ဒါကတော့တမျိုးတစ်ပုံနဲ့ address တော့မယ်။အဲ့ဒါတော့ကျွန်တော်တို့က law enforcement တွေကိုတားဆီးနေနေကိုဖမ်းဖို့ဖမ်းရမယ်၊စီးရမယ်၊ထောင်ချရမယ်၊အရေးယူရမယ်၊ပြင်းပြင်းထန်ထန်အရေးယူရမယ်။နောက်ပြီးသူ့ရဲ့ source စီပေါ့ဘသူကသူ့ကိုပတ်စံနောက်ကနေမတီးပေးနေတယ်၊ဒီနိဗ္ဗာန်ရည်ဘူးပေးနေတယ်ဆိုတော့အဲ့ရောရိုက်ချိုးတိုင်းမှာကျွန်တော်ရမယ
်။အခုကဒီမျိုးရေးစေဝါတွေမိရယ်ဆိုပိုင်ရှင်မဲ့ဆိုဖြစ်သွားတာမျိုးပေါ့နော
်ဥ
မာဆိုလို့ရှိရင်အခုပဲကွန်တိန်နာကြီးနဲ့ဟိုကိုကင်းနေရောက်လာတယ်ဆိုတဲ့ဟာမျိုးလဲကြုံနေရတာပေါ့လေပြီးတဲ့အခါကျတော့ဒီအရေးယူပြီးဆိုလို့ရှိရင်ဒီကားသမားနဲ့စပယ်ယာလောက်ပဲမိပြီးတော့တကယ်ထုတ်လုပ်တဲ့လူတွေကတော့သဘောပြောရရင်တော့ဒီနေ့အထိလွတ်နေသေးပဲဆိုတဲ့အသုံးတက်လို့ရတာပေါ့နော်အမြင်မှာပေါ့နိုင်ငံတကာအမြင်မှာရောပြည်တွင်းရလူတွေအမြင်မှာအဲ့လိုမြင်နေကြတာပေါ့နော်နောက်တစ်ခုကဒီမွေးဆေးဆွဲတဲ့လူတွေကိုပြန်လဲပြုပြင်ရေးပြန်လဲထူထောင်ရေးအတွက်ပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်လို့အတွေ့အကြုံဘယ်လိုရှိခဲ့ပါလဲရှင်အခုလောလောဆယ်လုပ်နေတာတွေကတော့ဟိုကြားပါတယ်ဒါပေမဲ့ဟိုတိတ်ပြီးတော့ဘယ်လိုခေါ်မလဲမပြီးပြည့်စုံသေးဘူးလို့ယူဆမိလို့ပါရှင
်ဟုတ်ကဲ့ဟိုအဲ့ဒါလေးမဖြစ်ဘူးတပြောတဲ့ဟိုပိုင်ရှင်မဲ့ဆိုတာလေးလဲကျွန်တော်နည်းနည်းလေးကျွန်တော်အမြင်ပြောရအောင်ပေါ့လေဒီဘက်ပိုင်းမှာဒီမူကြီးစီပွားမှောင်ခိုလုပ်တဲ့လူတွေပေါ့ဒီစီပွားရေးလုပ်တဲ့လူတွေကဟိုကျွန်တော်တို့ဟိုမနာခင်လောက်ကလေးအငင်းစားမျိုးကလေးကအထူးသဖြင့်ဒီဆက်သွယ်ရေးနဲ့ပတ်သက်လို့ပေါ့နော်ဟို communication telecommunication အရမ်းခင်မီတိုးတက်လာတဲ့ခါကျတော့အကုန်လုံးကလူတိုင်းက mobile phone ကန်လာတယ်ဆိုတော့တယောက်တယောက်ကဖုန်းနဲ့အလုပ်လုပ်တဲ့အပိုင်းလိုက်လုပ်တာပေါ့ကျွန်တော်ဆိုလိုတာကတို့ကအခုလုပ်ပိုင်းလုပ်တဲ့တို့ operation တွေတို့ရဲ့ operation ပုံစံအတော့အပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်လုပ်တယ်ဒါကြောင့်ဒီသူ့ရဲ့အရင်းကိုသွားပြီးတော့ဟို photo စစ်ဆေးရတာအရင်ခက်တယ်ကျွန်တော်မြင်တယ်ဘာလို့ဆိုတော့ဟိုအင်္ဂလိပ်လိုဆိုတာ compartmentalize လုပ်တယ်ပေါ့နော်ဆိုတော့ဟိုမန်လေးရနေပို့လိုက်တဲ့ဟိုပစ္စည်းတစ်ခုကကျွန်တော်ကားနဲ့ပို့လိုက်မယ်ကားသမားကသူကမင်းမှားလိုက်မယ်ဒီကားထဲမှာဘာပါလဲသူသိကြည့်နေသိမယ်မသိရင်လည်းမသိဘူးမင်းမောင်းလိုက်ဟိုရန်ကုန်ရောက်ရင်ရန်ကုန်ထောက်ကြတဲ့မှာပဲမဆောင်နေဒါမှမဟုတ်မြို့ဝင်လမ်းမသုံးမှာဆောင်နေဘယ်နဲ့မှာဆောင်နေဟဲ့လားကျွန်တော်ဆောင်နေပြီးမင်းကားတော့နေအဲ့မှာထားခဲ့တယ်လီဖုန်းဆက်လိုက်မယ်နောက်တယောက်လာယူလိုက်မယ်ဆိုတော့ तू อ่ะ तू အဲ့ job လေးပဲ तू ပြီးသွားရင် तू ပြီးပြီ तू ပတ်စံသတင်းရရမယ်ငါသိင်းရရမယ်ပြီးသွားပြီ तू ဘာမှ तू နဲ့မပတ်သက်ဘူးနောက်တယောက်ဝင်လာတယ်နောက်တယောက်ကမောင်းပြီးဘယ်ကိုပို့ပါဆို तू instruction နဲ့သွားတယ်ဆိုတော့အဲ့လိုဖုန်းနဲ့သွားတယ်ကိစ္စတွေကြတော့ဟိုအပိုင်းလိုက်ပိုင်းလိုက်ဖြစ်တဲ့ခါကြတော့ကျွန်တော်တို့ဖမ်းမိတဲ့ခါဖြတ်လမ်းမှာတော့ bro ခုလာမှာတော့ဖမ်းမိတယ်ဖမ်းမိရင်ကျွန်တော်တို့ဟိုပြန်ပြီးတော့ဆက်ဆက်ပြီးပေါ်ထုတ်ရတာတွေကဒီတယ်လီဖုန်းတွေရဲ့ဟို intercept ဒီပေါ့နော် intercept ပြီးတော့သူဘယ်ရဆက်တယ်ဘယ်သူဆက်တယ်သူရဲ့ network ပေါ့အဲ့ဒါတွေကျွန်တော်ပေါ်ထုတ်ဖို့ကြတော့ကျွန်တော်စီမှာလည်း advance ဖြစ်တဲ့ communication ဒီ experts တွေအများကြီးလိုတယ်ဒီ ID နဲ့ပတ်သက်တဲ့ experts တွေလိုတယ်သူ technology လည်းလိုတယ်ဆက်တွေလိုတာပေါ့နိုင်ငံတကာမှာတော့လုပ်ပါတယ်ကျွန်တော်စီမှာတော့အဲ့ဒီအဆင့်ထိမရောက်သေးတော့ကျွန်တော်လူတွေဒုက္ခရောက်တာပါလေအဲ့ဒါစီစီပေါ်တော့တာအချိန်ကျန်ကြတော့နောက်ဆုံးကျတော့ပိုင်ရှင်မဲ့ဆိုတဲ့သဘောမျိုးတွေဖြစ်ကုန်တာပေါ့ဆိုတော့ပိုင်ရှင်ကိုဖော်လို့မရနိုင်သေးဖြစ်နေဖော်လို့ရဖို့ကျတော့အနည်းဆုံး3-4လ5-6လောက်အဲ့လိုအချိန်ယူလာတာပေါ့ပေါ်လာတာပေါ့လေ network ကတဖြည်းဖြည်းကြီးလာရင် international network တွေတိဝင်လာပါတယ်အဲ့လိုပါလေးတွေပါဟိုဘက်ခုနပြောတဲ့ဟိုသုံးဆွဲမှုပေါ့နော်သုံးဆွဲမှုနဲ့ပတ်သက်လို့ကတော့ကျွန်တော်အခုတိလောက်တော့ပေါ့လေကျွန်တော်တို့နိုင်ငံကဒီ drug law ကိုလည်းကျွန်တော်ပြန်ပြင်ဖို့ဆိုပြီးတော့လုံးနေမှာ drug law က1993ဆိုတာ အရန်ကိုဟိုကြာနေပေါ့နော်တဖြည်းဖြည်းနဲ့ဘယ်လိုဖြစ်လဲဆိုတော့ပြောင်းတော့ပြောင်းလဲလာတယ်တိုးတော့လဲဟိုကျွန်တော်တို့နိုင်ငံအရင်အစိုးရတွေပေါ့နော်အစင်းရဲ့အစိုးရကျွန်တော်တို့မှုထမ်းခဲ့တာဝန်ထမ်းဆောင်ခဲ့တဲ့ကာလမှာရှိတဲ့အစိုးရတွေကစစ်အစိုးရရှိတယ်နောက်ပိုင်းဟလာဒီခုနပြောတဲ့မဆာလာတို့အကုန်လုံးခစ်အားလုံးဒီနိုင်ငံတကာလည်းခုနပြောတဲ့ဒီ US တို့ဘာလို့ကလည်း pressure ပေးတာရှိတယ်ကျွန်တော်တို့ပြောခံရတာရှိတယ်ကျွန်တော်က source country ဖြစ်နေတယ်ထုတ်လုပ်တဲ့နိုင်ငံဖြစ်တဲ့ခါကျတော့ထုတ်လုပ်မှုပဲကျွန်တော်ကပိုပြီးတော့အားဆိုင်တယ်ဘိန်းကင်းနေတော့ဖြစ်မယ်ဖမ်းမယ်ဘိန်းတော့အဲ့ဒါပဲကျွန်တော်တို့လုပ်နေတဖက်ကကျွန်တော်တို့က effect ဖြစ်လာအဲ့ဒီထုတ်တဲ့ဟာကကျွန်တော်နိုင်ငံသားတွေလည်းသုံးလာတာတဖြည်းနဲ့သုံးဆွဲမှုကိုကျွန်တော်တို့ကမေ့နေသူဖြစ်နေအမကိုနိုင်ငံမှာလည်းသုံးဆွဲမှုတဖြည်းတဖြည်းနဲ့တအားဆိုးလာတဲ့ခါကျတော့နောက်ဆုံးចောင်းသားတွေလူငယ်လေးတွေကလေးတွေအစသုံးလာတယ်အခုကပိုဆိုးတယ်ဒီ synthetic drugs စိတ်ကြွားစေကြတော့လွယ်လဲလွယ်တယ်ထုတ်လဲထုတ်တယ်ပေါ်လဲပေါ်တဲ့ခါကျတော့ပိုတော့များလာတယ်ဆိုတော့ကျွန်တော်တို့ဓာရီကိုပြန်ပြီးတော့ review လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့တိုက်တွန်းတာများပါပြီကျွန်တော်အငင်းစားမယူခင်ကလေးကစပြီးတော့ဒီ section 15ပေါ့နော် section 15ကိုကျွန်တော် register လုပ်ရမယ် register မလုပ်ရင်ထောင်3နှစ်ကနေ9နှစ်ချမယ်အရင်တော့ပထမ law မှာ9နှစ်ချချတာကျွန်တော်အဲ့ဒါနေ short ပြီးတော့3နှစ်ကနေဟလာတနည်းက3နှစ်ဆို3နှစ်ကိုကျွန်တော်မနေ့ short ထားဆိုတော့အဲ့ရာကိုကျွန်တော်က alternative sentencing ပေါ့ထောင်3တော့မထည့်ပါနဲ့ first time user တယောက်ကိုထောင်3တော့ထည့်3နှစ်သူ့ဘဝရှုံးပြီလူငယ်လေးဖြစ်တယ်ဆိုရင်ရှုံးပြီကျွန်တော်တို့တော့ပြန်စဉ်းစားတင်တယ်ဆိုလူကြီးတွေတင်ပြတကမလူကြီးတွေလက်ခံပါတယ်ဆိုတော့တပြေးပြေးနဲ့အဲ့ဒါအားလည်းဒါဟိုဥပဒေတစ်ခုပြင်မှုဆိုတာကြာတယ်လေသူသက်ဆိုင်ရာရှင်းနေကြိုးရုံးတို့ဥပဒေကြုံဒါတွေအကုန်လုံးစီပြီးမှပါလီမန်တင်ပါ냐ဆိုတော့အဲ့ဒါကြီးကတော်တော်ကြာပါတယ်ဆိုတော့မဖြစ်လာသေးဘူးဆိုတော့သို့တော်လည်းအခုနောက်ပိုင်းမှာလည်းဒီမူကြီးဘူဟာနေပြီးတော့သူတို့စူးစမ်းနေတာရှိပါတယ်အဲ့ဒါတော့ဒီ drug law တစ်ခုလုံးကိုပြန်ပြီးတော့ review လုပ်တယ် drug policy လည်းကျွန်တော်ပြန် review လုပ်တယ် drug policy လုပ်တာအခုဆိုရင် fourth stage fifth stage လောက်ကျွန်တော်ရောက်လာပြီဆိုတော့တော်တော်တိုးတက်နေတယ်တကယ်အဖြစ်ဟိုပြောင်းလဲလာမဲ့ drug reform ကိုလည်းဒီ reform မှာကျွန်တော်တို့ကချက်ချင်းတော့မဖြစ်ပဲကျွန်တော်ထင်နောက်နှစ်လောက်ဆိုရင်တော့ဒီ2017 end of 2017လောက်ဆိုရင်တော့တော်ရုံလုံးပေါ်လာမဲ့သဘောရှိတယ်အခု reform လုပ်နေဒီ drug policy ကို reform လုပ်တာ very positive ပဲကျွန်တော်တို့အရင်အားရတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာပါပါတယ်အဲ့ process မှာကျွန်တော်တို့ဖိတ်တော့ကျွန်တော်တို့သွက်တယ်ကျွန်တော် view တွေကျွန်တော်ပြောပြပါတယ်ဆိုတော့ဟိုမပြီးသေးဘူးပေါ့လေမပြီးသေးဘူးတော့ကျွန်တော်သိတယ်ကျွန်တော်သိတော့ဒီ international experts တွေလည်းသူတို့ခေါ်ပြီးတော့ကျွန်တော်တို့လုပ်ထားတဲ့ draft ပေါ့နော်အဲ့ draft ကိုလည်းပြမယ်ဆိုတာ CCDC ရဲ့မူဟိဘူဟာနဲ့သူတို့စီစဉ်ထားတယ်ဆိုတော့ဒါ is a very positive step ပါနော်ဒါအဲ့ဒါဒီ right direction ပဲကိုသွားနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့ဟို law စေတော့နည်းနည်းကြာနေတဲ့ခါကျတော့လူတွေကတော့နည်းစိတ်ဟိုဆောတာပေါ့နော်အာကြာတယ်ဘာဖြစ်တယ်ဘာဖြစ်တယ်အပြစ်ပဲပြောနေတယ်တိုးတော့လည်းဒီလို process ကတော့ကြာတတ်တယ်ဆိုတော့ကျွန်တော်လည်းသဘောပေါက်တော့အချိန်တော့နည်းစောင့်မှုလူတယ်လို့ကျွန်တော်နေယူဆပါတယ်
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ
်ဒါကတော့ဒီမိုကရေစီရေးအဆွေနေကန်းဖြစ်ပါတယ်အခုတော့အင်ကာညတိုက်ရိုက်လေလိုင်းအတွက်ကြီးညာချက်ကိုနားဆင်ကြပါခင်ဗျာ
တော်ရစီမခင်ဗျာသမရဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်ကန်ထားတဲ့မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုတဲတဲကွဲကွဲအဖြစ်တစုံတရာမထွက်ခဲ့ပါဘူး။တဘာဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝိုင်းကြားထိခိုက်မဲ့အရေးဆိုရမှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘလို့ရှိလာနိုင်ပါသလဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူမျိုးတွေနဲ့စိစက်ညီနိုင်အဖြစ်ရှာသင့်တယ်လဲဆိုတာကို VOA ရဲ့အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့0932382554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆင်းရဲကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
အင်္ဂါညတည်းရဲ့လေးလိုင်းမှာပါဝင်ဆင်နွှဲလူသူတွေ VOE ကိုအချိန်မီဆက်တွေ့ကြဖို့အထမှန်တိုက်တွန်းလိုက်ပါရခင်ဗျာ
VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ကြီးမနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်ပြီးတော့နားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေနာနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40 49ရုပ်ပြင်လိုင်းဒိုမီတာ50 kHz 19599နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင
်လိုအပ်ရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရပ်ဆိုင်းတာတက်တန်တိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်
ဒါကတော့တင်းနေဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြပါရှိဖြစ်ပါတယ်။အဲ့ဒါအပြင်ကဘာတလွှားထူးခြားဆန့်ပြတင်းများအစီအစဉ်နဲ့မြန်မာပြည်ကပေးစာကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနှစ်တည်အခါသမယအမေရိကန်ပြည်တော်စုရောက်မြန်မာနိုင်ငံသားတွေရဲ့တကြံပွဲတော်ကိုတင်းငွေတွင်နေကဖလော်ရီဒါပြည်နယ်အိုခီချိုဘီမြို့မှာစီစီကာကာကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းကိုမိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရည်ချားမြေချားတိုင်းတပါရောက်နေကြပြီမဲ့အမေရိကန်ပြည်ထောင်စုပြည်နယ်တဝမ်းမှာရှိတဲ့မြန်မာတွေကတော့တကြံပွဲတော်ရိုးရာအစဉ်လာမပြတ်ကျင်းပခဲ့ကြပါတယ်။အဲ့ဒီထဲမှာတော့ Florida ပြည်နယ်ကထူးကြပါတယ်။မြန်မာရာသီဥတုနီးပါးအတိုင်းရှိနေတဲ့အတွက်မြန်မာပြည်ကတကြံအတိုင်းရေပတ်မန်ဒတ်တွေထိုးပြီးတော့ရေကစားခဲ့ကြပါတယ်။အဲ့ဒီနေရာမှာတကြံပွဲတော်ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့ဥဆောင်စီစဉ်သူဖြစ်တဲ့မမိုးဖြူကအခုလိုပြောပြပါတယ
်။မင်္ဂလာပါရှင်။ကျမတို့အခုကျင်းပနေတဲ့မြန်မာဖလော်ရီဒါတင်းကြံကတော့ Okeechobee မြို့ဖလော်ရီဒါဖြစ်ပါတယ်။ဒီမြေနေရာဟာ25ဧကကျေဝင်းပြီးတော့ဒီတခုဆရာတော်ဖျားကြီးကလောကနန္ဒစီတီတော်ကိုတည်ထားကိုးကွယ်มาဖြစ်ပါလိမ့်ရှင်။ဒီ Okeechobee ခြံကြီးထဲမှာကျမတို့ခက်ခဲပေါင်းများစွာနဲ့စီလုံးညညာစွာကျင်းပကြရတဲ့အကြောင်းရင်းကတော့ကျမတို့ဒီပါရောက်မြန်မာနိုင်ငံသူမြန်မာနိုင်ငံသားများသားသမီးများကလေးသင်ငယ်များကိုကျမတို့ရိုးရအစင်သာမပြည့်ရေတကြံကိုဆင်နွှဲစေလိုပါတယ်။အားလုံးလည်းရေတကြံလို့ပြောတဲ့အတိုင်းကျမတို့ရေပက်တဲ့တကြံမျိုးဖြစ်စေခြင်းနဲ့ဆန္ဒအများကြီးရည်ရွယ်ပြီးတော့ပြုလုပ်ထားတာဖြစ်ပါတယ်ရှင်
။ရိုးရမဟာတကြံပွဲတော်မှာမပါမဖြစ်မြမရိုးရအစားအစာတွေနဲ့လာရောက်ရေကစားကြသူတွေကိုစတုတီတာကျွေးမွေးအပ်ခံခဲ့တဲ့အထက်မှာတိုင်းရင်းသားလူမျိုးတွေရဲ့အစားအစာတွေနဲ့ပါတက်ခင်းကျွေးမွေးကြောင်ပွဲစီစဉ်သူတုပ်ဖြစ်တဲ့ဒေါက်တာကျော်ဦးကပြောပါတယ်
။ကျွန်တော်တို့ပွဲကဆိုလို့ရှိရင်တော့ခုဆိုလို့ရှိရင်လူတွေစီကားတိုက်မြဲဆိုတာကျင်းပနေပါတယ်။အခုဆိုလို့ရှိရင်စားတော့မျိုးစုံကျွန်တော်အစင်လာမပြည့်ရိုးရစားတော့နေတဲ့လူတိုင်းပါဝင်တော့ဆင်နွှဲကြပါတယ်။ကျွန်တော်စတုဒီတာပွဲပေါ့ဗျာ။ဘယ်သူမှချွေးမွေးကိုကျွန်တော်ကိုယ့်အိမ်မှာပဲကိုချက်ပြုတ်ပြီးယူလာခဲ့ကြပါတယ်။အခချင်းကိုမပါပါဘူး။သူပြေကျွန်တော်တို့ကြံပေါ့။သူပြေကျွန်တော်ကြံရဲ့ဟိုဥစားရိုးရအစင်လာမပြည့်မုံလုံးရေပေါ်တို့မုံငါတို့ရှားတန်ငါတို့ပေါ့ဒါသူပြိသက်တွေရဲ့တောင်းဆိုချက်ရကျွန်တော်တို့လုပ်ထားပါတယ်နောက်ပြန်ပြင်ကျွန်တော်တို့ရဲ့လူမျိုးပေါင်းစုံပါဝင်တဲ့စားတော့များဆိုရင်ပါဝင်ပါတယ
်ဒါကတော့မြမရိုးရတန်ကြက်တန်နဲ့ဖြောပြနေကြတာပါအမိမွေးရဲ့မြေကအခြေအနေတွေကိုပြပရောက်မြန်မာတွေဘာရီများတန်ကြက်တိုင်ထားကြသလဲဆိုတာကိုလည်းနားဆင်ရအောင်ပါရှင
်ကိုချင်းစကြရင်ဒီလူတွေကပြောတော့ပါကိုကြီးကိုချင်းစကြရင်စီရင်ပြီးကနဲ့တော့
ာတကြမ်းမှာမြမယူရအစင်လာမပြတ်အတီးမုတ်ကာရီနဲ့စီစဉ်တာဟာအမေရိကန်မှာကြီးလာတဲ့မြမမျိုးဆက်ကလေးတွေကိုလည်းလက်ဆင့်ကမ်းတဲ့ရည်ရွယ်ချက်ဖြစ်ကြောင်းမဆူဆူခိုင်ကပြောပါရယ်ဖလော်ရီဒါတကြမ်းကိုပထမအဦးဆုံးအကြိမ်လာရောက်ဆင်နွှဲတဲ့ကရင်တိုင်းရင်းသူဒေါက်တာသက်ဝင်းခိုင်ကတော့
ပြီးခဲ့တဲ့လေးနှစ်ကတော့မလာဖြစ်ဘူးဒီတစ်ခါတော့ကျမသမီးလေးတွေကလည်းဗမာတခြားအကကားချင်တာရယ်နောက်ပြီးတော့သင်းတုံးရင်အဲဒီကစပါမှာကပြာရှိတာနဲ့ဒီမှာအိတ်ခေါ်တာနဲ့လာတယ်ပြီးတော့ဒီမှာဗမာပြည်ကထိတ်ဆူမျိုးပဲသမီးတွေကိုလာပြရင်နဲ့ဒီမှာသမီးတွေနဲ့ရေဘက်ခံထက်တာရယ်ရေဘက်ကြံတခြားမန်တက်တွေနဲ့ဒီပတ်တာတွေကိုသူတို့တွေးခဲ့ရတယ်ပျော်လဲပျော်ကြတယ်
ဖလော်ရီဒါနဲ့မိုင်တထောင်ကျော်ဝေးတဲ့ချီကာဂိုပြည်နယ်ကနေလာရောက်ဆင်နွှဲတဲ့မက်မေစင်ကတော့မြမပြည်ရောက်သွားတယ်လို့ခန်းစားမိတယ်လို့ဆိုပါတယ
်ဘယ်စိတ်နဲ့မှမတူဘဲနဲ့ဆိုမြမတကြယ်ချင်းပါတယ်ဆိုတော့တကယ်ချင်းနေရတယ်ဆိုတာသတိပေးတယ်အားနဲ့အတူတူတော့ vacation တစ်ပတ်ယူပြီးတော့အလားလဲတာလေခဲ့မြမပြည်လိုပဲမြမပြည်လိုပဲမြမပြည်ရဲ့အရသာမြမပြည်ခံစားတဲ့လူတွေကတကယ်ခံစားမိတယ်မြမပြည်ကလည်းတကယ်လွမ်းပါတယ်
ဖလော်ရီဒါတကြံပွဲကိုလာပြီးဆင်နွှဲတဲ့အပရိသတ်ပေါင်း600နီးပါးရှိပြီးတကြံရေပက်ခံတဲ့ကားအစီးရေပေါင်းကလည်း150ကျော်ရှိတယ်လို့ပွဲစီစဉ်သူမမိုးဖြူကပြောပါရယ်အခုလိုဖလော်ရီဒါပြည်နယ်အိုကီချိုပီမြို့မှာမြမယူရတကြံပွဲတော်ကိုနှစ်စဉ်ဆင်နွှဲခဲ့တာဟာ9နှစ်ရှိသွားပါပြီနောက်နှစ်တွေမှာလည်းဆက်ပြီးကျင်းပသွားဖို့ရှိတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်ရှင်
ကတော့တကြံတီးအပိတ်ကလေးနဲ့နားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမှာလဲတကြံတီးသချင်းနေပါဝင်တဲ့မြန်မာပြည်ကပေးစာကဏ္ဍဖြစ်ပါတယ်မအီတန်တော်ကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာထူးရှိတဲ့တကြံအခါသမျှဖြစ်ကြပါစေရှင်ရေကစားပြီးတော့တော်တော်လေးမောနေကြပြီထင်ပါတယ်ဘလို့တချင်းတန်တွေနဲ့များကားခဲ့ခုံခဲ့ကြလဲမေးချင်ပါတယ်။ကျမတို့လိုမျိုးတချင်းကိုအဝေးကလွမ်းနေတဲ့သူတွေရောတချင်းမှာပါဝင်ပြီးတော့နှွဲပျော်နေကြတဲ့သောရရှင်အားလုံးတွေရောတချင်းကာလအတွင်းမှာတချင်းတိခိတာရေးစည်းဆောင်ကိုပြန်ပြောင်းကြည့်ကြရအောင်ပါနော်
။ချောပြုံးရွှင်သောသမပြိုသည်သကုံးလုံးမင်းချောလာပူတဲ့ညမနဲ့တမီတဲ့ဘွာလူသူရောမေခွေတကုံးလုံးနဲ့ချောလာပူတဲ့မြို့မနဲ့တမီတဲ့ဘွားလုံးဆိုတော့မေခွေ
ဆူရောယဝင်းဦးမတိုင်ခင်ခေတ်ကစပြီးတော့တကြံတချင်းတွေရှိခဲ့ကြပါမယ်လေဒီမန်းထောင်ရေးခိုတချင်းရေးဆက်တဲ့မြို့မငိုင်းခင်မှာတော့မြို့မငိုင်းတကြံတချင်းတွေကအထူးကိုခေတ်စားလာခဲ့ပါတယ်လို့သူတို့ခေတ်သူတို့ကာလကခေတ်စားတဲ့တကြံတချင်းတွေကိုမန္တလေးသားဒရိုက်တာကြီးအကယ်ဒမီဝင်းဖေကပြန်ပြီးတော့ပြောပြပါတယ
်ကျွန်တော်တို့ရေစင်ကမန္တလေးတကြံဆိုတာကအဲ့ဒီအချင်းကတော့1905ခုနှစ်ဒီပေါ့ဗျာသူငငယ်ကအဲ့ဒီဖြူပြီးကလေးကတကြံကြလို့ရှိရင်တချင်းတွေပါဒီဘယ်မှာအကြတာလုံးလို့ဆိုတော့ပါငိမ့်တို့အေဝန်ဆရာညာတို့နောက်ပြီးတော့အကြီးငါတချင်းဆက်တဲ့ဆရာကြီးတို့ဆိုင်တို့ဇတ်တို့ကတချင်းဆက်တဲ့ဆရာတို့ကိုအကြရပါဗျာအဲ့တော့ဒီကံချင်းမောင်းမျိုးစုံခက်တယ်အဲ့ဒီနောက်ကျဘယ်လိုဖြစ်တုံးဆိုအေဝန်ဆရာညာကအမှန်ကြီးမကောင်းတော့ဘူးနောက်ပြီးတော့မြို့မကနာမည်ကြီးအတင်းဖြစ်နေပြီးမြို့မငိမ့်ကလည်းအလွန်သဘောကောင်းတဲ့အတွက်သူကလည်းဆိုတော့တနည်းနည်းနည်းနည်းအတော်ကမှကိုပဲမင်းလေးကကျန်တဲ့ချင်းရဲ့ရခိုင်နှုန်း90%အထက်မှာအင်းကြီးကဒီ ตัวนี้อ่ะမျိုးမင်းကြီးရောက်ကုန်တယ်ဘုံတော့မျိုးမင်းကလည်းဘယ်အဲ့လောက်များများစတိုင်မှာလို့အဲ့တော့သူကလင်းအားဘူးတက်လိုက်တယ်စပ်ပြီးတော့ကရှိသမျှအပြင်နေရာစာသားတွေပဲကြောင်းတက်လိုက်တယ်မင်းလေးပြန်ကြီးတစ်ခုလုံးရအပန်းကဘာဖြစ်လို့ဆိုမျိုးမင်းကြီးစတဲ့ပဲကျင်းငါးဘုံတော့အဲ့ဒီအစာမဲ့တမျိုးလုံးတော့နေတယ်အဲ့တော့ဘာဖြစ်လို့လို့ဆိုတော့မင်းလေးပြန်ရင်ကျင်းလာပြီးကြီးွားရအကုန်လုံး ပေါ်ပြီးတရားလုံးပါဝင်တဲ့ပွဲကြီးဖြစ်တယ်အဲ့တော့လူတွေအများစုလူတို့ယူစီအဲ့ဒါလူတို့တေးတေးတာနေဖြစ်အောင်ဒါလွယ်မှဖြစ်မယ်ရှင်းမှဖြစ်မယ်စီးဝါလည်းရှင်းမှဖြစ်မယ်အဲ့ဒီစီးဝါနဲ့ကလို့လည်းလွယ်မှဖြစ်မယ်ဒါအပေါ်လူရဲ့အများစုပါမှအားလို့အဲ့ဒါဒီမှာနေရတတိယဒဲလို့ဆိုတယ်ကျွန်တော်ငယ်ငယ်ရမှတ်မိတာ အဲ့ဒါကြောင့်မို့သူကကြီးမဲ့ကျင်းတဲ့ကိုလုပ်တယ်အစည်းအဝေးလဲလွယ်အောင်စီးကိုလဲတွန်းတဲ့စီးလို့ခေါ်တယ်ဥလူရဲ့အများသိနေတဲ့ကူကိုတူကိုတူဆိုတဲ့အစည်းအဝေးလို့ကြောင့်ဖူးဖူးလို့ခေါ်တယ်အဲ့ဒီတိုင်မင်ကိုသူကထွင်းတယ်အဲ့ဒီစီးကြောင့်မို့အကရရလဲလွယ်တဲ့အကကြီးဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့လူကြီးအားလုံးကလွယ်လွယ်ကူကူထိုးနိုင်တဲ့တီးနိုင်တဲ့ကနိုင်တဲ့ဖြစ်လာတ
ထမီးလက်ထမီးမီဝင်းဖေလက်ထမှာလေတကြံမိုးရုပ်ရှင်နဲ့မန္တလာတကြံကတခေဆန်းခဲ့ပြန်ပါတယ်ဒီရုပ်ရှင်ကမန္တလေးတကြံကိုဇက်ရင်တည်းပြောရိုက်ကူးထားတာဆိုပေမဲ့လည်းနိုင်ငံတော်ဝန်လုံးအထူးပြန့်နှံ့ခေဆာပြီးတော့တကြံတချင်းတွေကမြို့ရောတော်ပါဖုံးလွှမ်းခဲ့တာပါအဲမမိကထောင်း960နောက်ပိုင်းမှာတကြံတချင်းတွေစဆိုပြီးပြီဒါပေမဲ့မမိတို့တကြံတချင်းစဆိုတဲ့အချိန်မှာဟိုမမိကတော့ကိုကိုကိုဟို ကဥတည်ဦးကညမတချင်အဟောင်းတွေလည်းသူတို့ပြန်ထုတ်ဖော်ရလေအဲ့ဒီကားထဲမှာပြန်တုံးတာပေါ့နော်ဇဝင်ကလိုအပ်ချက်ရနောက်ပြီးတော့တချင်းတစ်တည်းလည်းအပ်တယ်အဲ့မှာတချင်းတစ်ရေးတဲ့အထက်မှာ easily မမောင်ပါလေ ကိုမမောင်ကမမိအတွက်မျိုးဥကပြားဆိုပြီးတော့နေတန်းကိုကပို့တခြင်းလေးရေးပေးတယ်အဲ့တော့ဟိုမျိုးဥကပြားတခြင်းလေးရတယ်ဒီတကြံမိုးရုပ်ရှင်ကအောင်မြင်တဲ့တကြံမိုးရဲ့တကြံတခြင်းလေးတခြားဇဝင်တွေအောင်မြင်တဲ့အတူတူမျိုးဥကပြားလေးရတယ်ပါတာပေါ့နော်ဟိုမမိကဒီဟာတော့တကြံနဲ့ပတ်သက်ရင်မျိုးဥကပြားမမိလိုက်မှာဒါမှတ်တိုင်တစ်ခုပါပဲ
အဲ့ဒီအချိန်လေးကြောင်းတော့အမှန်တမ်းပြောရလို့ရှိရင်တော့တကယ်မိုးစကားနောက်ပိုင်းမှာတကြံရဲ့အားကြီးကတော်တော်ဟိုလူတွေကတခြင်းနဲ့ပျော်ရဲကိစ္စကြီးကပို့ပြီးတော့ဖြစ်လာတယ်အဲ့တော့ဟိုမန္တလေးကပေါ့နော်မြို့မှတကြံတခြင်းတွေကအရန်ပေါက်တာအဲ့ဒီအချိန်တုန်းကအဲ့တော့အဲ့ဒီအချိန်တုန်းကဟိုဖြစ်ပေါ်ကလေးတွေအကုန်လုံးလိုလိုကကြံဆိုဖြစ်ကြတယ်တကြံတခြင်းတွေနှစ်တိုင်းတကြံချင်းဆိုမမိတို့
ni ho drum ni ne ti da ri le yo la ye ai chei ma lu nge bai ni ya le ho ho lak khan la le bo no tru lou ni le music type the ho di tchin ni ya win la da ho
tchin le ri na thong yin ne be thora shin ni a lo အနည်းကင်းကင်းနဲ့ပျော်ရွှင်စရာကောင်းတဲ့မင်္ဂလာပေါင်းတဲ့ခါညောင်းတဲ့တကြံချင်းကဖြစ်ပါစေလို့ဆုတောင်းပါတယ်ရှင်။မင်္ဂလာနှစ်သစ်ဖြစ်ပါစေနော်
။ဒိန်တွေကတည်ခွင့်နဲ့တူကားစေ
။မအေးတန်တော့စီစဉ်တင်ဆက်ခဲ့တာဖြစ်ပါရခင်ဗျာ။အခုတော့သတင်းစာဆရာဦးစီတော်အောင်မင်းရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ရုပ်တံ channel 5ခုခွင့်ပြုချက်ချပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မှာတုံးတက်တင်ပြထားတာကိုနားဆင်ပါခင်ဗျာ။
ခုနှစ်စကြံပိတ်ရက်နဲ့ကပ်ပြီးထွက်လာတဲ့ကြေညာချက်တစ်ခုကတော့ပြန်ကြားရေးဝန်ကြီးဌာနမြန်မာအသံနဲ့ရုပ်မြင်သံကြားရဲ့ Multi Channel Playout System မှာရုပ်သံလွှင့်လုပ်ငန်း Digital Free to Air လောက်ကန်ခွင့်ရသူ Content Provider စီရင်ထုတ်ပြန်ကြေညာလိုက်တာပါပမာဏရွေးချယ်ခံထားရတဲ့ကုမ္ပဏီ10ခုထဲကမှ5ခုရဲ့စီရင်ကိုအပြီးသတ်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်လောက်ကန်ခွင့်ရသွားတဲ့ကုမ္ပဏီတွေကတော့ Mizima ကောင်းမြန်မာအောင် Yan Investment Group DVB Multimedia Group နဲ့Fortune International Limited တို့ပဲဖြစ်ပါတယ်။ပမာဏရွေးချယ်ခံကုမ္ပဏီ10ခုတည်းပါပြီးရုပ်သံလွှင့်လုပ်ငန်းလုပ်ကိုင်မှုအကြီးအကျယ်ပြင်ဆင်နေတဲ့11 Media ကုမ္ပဏီကတော့ရွေးချယ်မခံရပါဘူး။ထုတ်ပြန်ချက်ထွက်လာခြင်းဟာကြံပိတ်ရက်နဲ့ကပ်နေပြီးနေ့စဉ်ထုတ်ပုဂ္ဂလိကသတင်းစာတွေလည်းရပ်နာထားတဲ့အတွက်ဝေဖန်သံတွေထွက်ပေါ်မလာနိုင်သေးပါဘူး။အခုရုပ်သံထုတ်လွှင့်ခွင့်ပေးလိုက်တာဟာဘလို့အမျိုးအစားလဲ။ဒါကို Media လွတ်လပ်ခွင့်အတွက်တိုးတက်မှုတစ်ခုလို့ခေါ်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိမြန်မာနိုင်ငံရုပ်သံထုတ်လွှင့်မှုစနစ်မှာ free to air နဲ့အခပေးရုပ်သံ live ဆိုပြီးနှစ်မျိုးရှိပါတယ်။လက်ရှိအခပေးရုပ်သံလုပ်ငန်းကို SkyNet နဲ့ Forever Group နှစ်ခုကလုပ်ကံခွင့်ရထားပါတယ်။ဂျိုဒူဆလောင်းနဲ့ထုတ်လွှင့်တဲ့စနစ်မှုရုပ်သံ live တွေအများကြီးပါဝင်ပါတယ်။ free to air အခမဲ့ရုပ်သံ live ထုတ်လွှင့်မှုမှာလည်းစနစ်နှစ်မျိုးရှိပါတယ်။အရင်ခေတ်ဆက်ဆက်ထုတ်လွှင့်ခဲ့တဲ့ analog စနစ်ရှိသလို digital video broadcasting DVB T2 လို့ခေါ်တဲ့ digital စနစ်နဲ့ထုတ်လွှင့်တာလည်းရှိပါတယ်။ analog စနစ်နဲ့ထုတ်လွှင့်တဲ့ရုပ်သံ line တွေကတော့ MRTV, MITV နဲ့မြောက်ပြည်ရုပ်သံအပါအဝင် line နဲ့နဲ့ပဲကြံရစ်ပါတယ်။ဒီစနစ်နဲ့ထုတ်လွှင့်တာကိုတော့ဘယ်လိုရုပ်မြင်သံကြားဆက်နဲ့မဆိုဖမ်းယူကြည့်ရှုနိုင်ကြပါတယ်။ digital စနစ်နဲ့ထုတ်လွှင့်မှုကိုတော့ DVB T2 စနစ်ပါတဲ့နောက်ဆုံးပေါ်ရုပ်မြင်သံကြားဆက်တွေနဲ့ဖြစ်စေတီးသန့် DVB T2 ဆက်လေးတွေကိုဝယ်ယူပြီး analog TV တွေနဲ့ချိတ်ဆက်ပြီးဖြစ်စေကြည့်ရှုနိုင်ပါတယ်။လက်ရှိ digital DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ line ပေါင်း20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒါတွေကတော့ MRTV, MITV, MRTV4, MNTV, မြဝတီ, MRTV နဲ့ဆက်ဆက် line တွေ
မြောက်ဝတီနဲ့ဆက်ဆက်လိုင်းတွေဆိုပြီးရှိကြပါတယ်အခုထုတ်လွှင့်ပေးမယ့် channel line 5ခုဆိုတာမြမအတန်နဲ့ရုပ်မြင်သံကြားကရယူထားတဲ့ multi channel play out system ကနေထုတ်လွှင့်ရမှာဖြစ်ပြီး DVB-T2 စနစ်နဲ့ဖန်ယူနိုင်တဲ့ရုပ်မြင်သံကြားဆက်ရှိသူတွေကြည့်ရှုနိုင်မှာဖြစ်ပါတယ်အခုရွေးချယ်ခံလိုက်ရတဲ့ကုမ္ပဏီတွေဟာရုပ်သံထုတ်လွှင့်မှုအတွက်ရင်းနှီးမြှုပ်နှံရမှာဖြစ်သလိုထုတ်လွှင့်ကအဖြစ်ပြန်ကြားရေးဝန်ကြီးဌာနကိုတစ်လကျပ်သိန်း200ပေးသွင်းရမှာဖြစ်ပါတယ်ဒီလောက်မကသေးပါဘူးအခုရုပ်သံထုတ်လွှင့်မဲ့သူတွေဟာထုတ်လွှင့်မဲ့တာဝါတိုင်တွေနဲ့ထက်ဆင့်လွှင့်တာဝါတိုင်တွေရှိကြအောင်မှာမဟုတ်သေးပါဘူးဒီအတွက်တာဝါတိုင်တွေထူထောင်ထားတဲ့မြမရုပ်တံ၊မြဝတီရုပ်တံ၊ Skynet စတဲ့အဖွဲ့အစည်းတွေကနေတာဝါတိုင်အသုံးပြုကပေးပြီးထုတ်လွှင့်ရပါလိမ့်မယ်။များများပြန့်နှံ့စေခြင်းရင်တာဝါတိုင်များများငှားရမှာဖြစ်ပြီးငွေလဲများများကုန်ကြပါလိမ့်မယ်
။တကယ်တော့အခုလိုအခမဲ့ရုပ်တံလဲထုတ်လွှင့်ပေးတာဟာအဲ့ဒီကုမ္ပဏီ၅ခုပထမဦးဆုံးတော့မဟုတ်ပါဘူး။ Forever Group ကထုတ်လွှင့်တဲ့ MRTV4, Skynet ကထုတ်လွှင့်တဲ့ MNTV အပါအဝင်Channel 7, Channel 9တို့ကလည်းအလားတူစနစ်မျိုးနဲ့ပါပဲ။အခုလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဟာအရင်ထုတ်လွှင့်ခွင့်ရထားတဲ့ကုမ္ပဏီတွေနီးတူပြန်ကြားရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုရပါလိမ့်မယ်။အဲ့ဒီစာချုပ်ထဲမှာဘယ်လိုမူနဲ့ထုတ်လွှင့်ရမယ်၊ဘာတွေမလုပ်ရဘူးဆိုတာအသေးစိတ်ရေးသားထားပါလိမ့်မယ်။ပုံမှန်လေးပြောရရင်အခုထုတ်လွှင့်ခွင့်ရမယ့် Channel 5ခုဟာတီဇဲဥပဒေနဲ့အညီလွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်ရမယ့်အနေအထားမျိုးတော့မရှိပါဘူး။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ကင်ရတာဖြစ်လေတော့ပြန်ကြားရေးကသတ်မှတ်တဲ့စည်းမျဉ်းတွေအောက်ကနေပဲထုတ်လွှင့်ရမှာပါ။လူအရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရက်ဆိုင်တာတက်တန်တိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်။တချို့မှတ်မိကောင်မှတ်မိကြပါလေဦးမယ်။သမရဦးသိန်းစင်အစိုးရလက်ထက်သူရဦးရွှေမန်းကိုပြည်ခိုင်ပြိုးပါတီကဖယ်ရှားတဲ့ကာလပြန်ကြားရေးဝန်ကြီးဌာနဟာသူရဦးရွှေမန်းရဲ့သားဦးတိုးနံမန်းပိုင်ဆိုင်တဲ့ Cherry FM Radio Line ထုတ်လွှင့်မှုရက်ဆိုင်စေခဲ့ပါတယ်။နောက်ပိုင်းစီကံတိုင်းလိုက်နာပါမယ်။အခြားခွင့်ပြုမထားတာတွေမထုတ်လွှင့်ပါဘူးလို့ညှိနှိုင်းတောင်းပန်တော့မှပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တာဖြစ်ပါတယ်။
လက်ရှိ digital free to air ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီ၅ခုကိုကြည့်ရင် DVB နဲ့ Mizima Media နှစ်ခုပဲရုပ်သံလုပ်ငန်းအတွေ့အကြုံရှိကြတာပါ DVB ဟာဂျိုဒုစနစ်နဲ့ရုပ်သံထုတ်လွှင့်ခဲ့တာ2005ခုနှစ်ခရဲကပါငကိုကရှစ်ပေစလောင်းနဲ့ဖမ်းယူကြည့်ရှုလို့ရတဲ့စနစ်ဖြစ်ပါတယ်နောက်ပိုင်းထိုင်းနိုင်ငံအခြေဆိုင်နှစ်ပေစလောင်းနဲ့ဖမ်းယူလို့ရတဲ့စနစ်ထဲပါလာပါတယ်နေမျိုးတွေကြေးရွာတွေနဲ့တိုက်ခန်းတွေမှာအနီရောင်အနက်ရောင်လိမ်မော်ရောင်နှစ်ပေစလောင်းလေးတွေတက်ဆင်ထားရင်အဲ့ဒီနေအိမ်တွေဟာ DVB ရုပ်တံကိုကြည့်ရှုတဲ့နေအိမ်တွေပါပဲဒါပေမဲ့တီဇဲဥပဒေအရဆိုရင်တော့မြန်မာနိုင်ငံထဲအဲ့ဒီစလောင်းတွေတင်သွင်းတာရောင်းချတာတက်ဆင်တာကြည့်ရှုတာတွေဟာတရားမဝင်ပါဘူးအခုဆိုဘလို့ပဲဖြစ်ဖြစ် DVB ရုပ်တံရဲ့ထုတ်လွှင့်မှုကို Digital Free to Air စနစ်ကနေပြည်သူတွေတရားဝင်ကြည့်ရှုခွင့်ရပါတော့မယ်မစ္စီမာကတော့ရုပ်သံအစီအစဉ်တချို့ရိုက်ကူးပြီးမြမအတန်နဲ့ရုပ်မြင်သံကြားကိုပေးသွင်းနေတာကာလအတော်ကြာပါပြီ။အခုတရားဝင်ရုပ်သံလိုင်းတစ်လိုင်းပိုင်ဆိုင်ပါတော့မယ်။ရွေးချယ်ခံရတဲ့အထက် Fortune International ဟာလည်းမြမရုပ်သံကိုအစီအစဉ်တွေထုတ်လုပ်ပေးနေတဲ့ဥအပ်ဖုံးမြက်ဦးဆောင်တဲ့ MCN ကုမ္ပဏီနဲ့တွဲလုပ်မှာဖြစ်တယ်လို့ Young Investment Group ကလည်းဒါရိုက်တာသရုပ်ဆောင်နာမည်ကြီးလူရှင်တော်ဇာကနာနဲ့ပူးပေါင်းလုပ်ကိုင်မှာပါ။ကောင်းမြမအောင်ကုမ္ပဏီကတော့နာမည်ကြီး CB ဘန်တထေးကြီးဥခင်မောင်အေးဦးဆောင်ပြီးဒေါ်လာ12တန်းလောက်ရင်းနှီးမြှုပ်နှံမယ်လို့အဆိုပြုထားတဲ့အတွက်ပမာဏအလွန်ကြီးတဲ့ရင်းနှီးမြှုပ်နှံမှုလို့ပြောနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိပြန်ကြားရေးနဲ့စာချုပ်ချုပ်ပြီး Digital Free to Air ထုတ်လွှင့်နေတဲ့ channel တွေကိုကြည့်ရင်လက်ရှိလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဘလောက်လွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မလဲမှန်းဆနိုင်ပါတယ်။ပြောရရင် NLD အစိုးရပြန်ကြားရေးဝန်ကြီးဌာနဟာစပြီးတာဝန်ယူခြင်းကစမီဒီယာလွတ်လပ်ခွင့်အတွက်သီးသာထင်ရှားတဲ့ဆောင်ရွက်ချက်မျိုးလုပ်ပေးခဲ့တာမရှိသေးပါဘူး။အခု channel 5ခုထုတ်လွှင့်ခွင့်ပေးမယ်ဆိုတာမျိုးဟာရုပ်သံဥပဒေအရပေးတဲ့ထုတ်လွှင့်ခွင့်မျိုးကသာအာမခံချက်လည်းရှိလွတ်လပ်လွတ်လပ်ပါလိမ့်မယ်။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ခွင့်ပေးတာဟာအရင်ကလည်းဒီလိုပဲပေးခဲ့ဘူးတာဖြစ်လို့ထူးခြားသီးသာထင်ရှားတဲ့မီဒီယာလွတ်လပ်ခွင့်မြင့်တင်ပေးမှုလို့မမှတ်ယူနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီဒူအောင်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်ကိုနားဆင်ကြရတာပါအခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်မက်ခင်ဖြူတွင်းနဲ့ကိုငင်းချန်းတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံမေဆယ်မြို့မှာတော့ကမ္ဘာအနှံ့အဆိုးရွားဆုံးအပုံနှံ့ထွက်တဲ့ပန်းကိုရှုမြင်ခန်းစားကြဖို့ဧည့်သည်ထောင်ပေါင်းများစွာဟာရုခဗေဒဥယျာဉ်ကိုရောက်လာနေကြပါတယ်အမော်ဖိုဖလက်စ်တိုက်တမ်ဒါမှမဟုတ် The Titan Aram လို့
ူသိများတဲ့ဒီပန်းဟာအနံ့အရန်နံနယ်လို့နာမည်ကြီးပြီးတော့တခါပွင့်ရင်၃ရက်ကြာလောက်ပွင့်နေတတ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းဇာတိဖြစ်တဲ့ဒီပန်းဟာပင်လယ်ရချားမှာတခါပွင့်ရင်တပွင့်ထက်ပိုပွင့်ဖို့အင်မတန်ခဲရင်ပါတယ်။မက်ဆီမြို့မှာရှိတဲ့ရုက္ခဗေဒဥယျာဉ်မှာဒီလိုပန်းပွင့်ပေါင်း၅ပွင့်ရှိပြီးတော့ဒီတခါမှာတော့ရှာရှာပါပါ၂ပွင့်တပြိုင်နက်တည်းပွင့်တာပါ။ဒီပန်းပွင့်ဖို့အတွက်၃နှစ်ကနေ၁၀နှစ်အထိကြာတတ်ပြီးအနည်းရောအရွက်ဟာ၂ရက်ကြာပွင့်နေတတ်ပါတယ်။အဲ့ဒီပန်းဟာပွင့်နေတဲ့၂ရက်အတွင်းမှာအပုပ်နှံ့တွေထုတ်လွတ်ပြီးတော့အင်းဆက်ပိုးမွှားလေးတွေကိုဆွဲဆောင်တာပါ။ပန်းပွင့်ဟာအမြင့်၅ဗေနီးပါးရှိပါတယ်။တဘာဝထဲမှာတော့ဒီပန်းဟာ၂ဆနီးပါးရှိတတ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့ကအင်းဆက်ပိုးပေါင်လေးတွေထည့်ရောက်တဲ့ဂျပန်ခေါက်ဆွဲဆိုင်နာဂီမှာအထူးဆန်းစားတောက်ချင်တဲ့သူတွေတန်းစီနေကြပါတယ်။နှံကောင်းတွေ၊ပရစ်တွေ၊ပိုးတုံးလုံးလေးတွေပါဝင်တဲ့အင်းဆက်ခေါက်ဆွဲကိုစားသုံးကြတဲ့သူတွေအကြိုက်ဟိရင်နဲ့စားသုံးနိုင်ပါတယ်။အခုလိုအင်းဆက်တွေနဲ့ရောင်းချတာဟာတရက်ပဲရောင်းတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရစ်ခေါက်ဆွဲနာမည်ကြီးလူကြိုက်များသွားပြီးတဲ့နောက်မှာဆိုင်မန်နေဂျာနဲ့ယူတာရှီနိုဟာရာတို့နှစ်ယောက်ပူးပေါင်းပြီးတော့ဂျပန်နိုင်ငံတဝမ်းမှာအင်းဆက်စားတောက်တာတွေခြေပြန့်လာစေဖို့အခုလိုလှုပ်ဆောင်ခဲ့ကြတာပါ။အဲ့ဒီဆိုင်မှာထမင်းတစ်နက်အပြည့်စုံစားမယ်ဆိုရင်တော့ပိုးကောင်လေးတွေပါတဲ့ခေါက်ဆွဲတစ်ပွဲ၊ပရစ်ပါတဲ့ထမင်းတစ်ပွဲနဲ့ပိုးတုံးလုံးပါတဲ့ကော်ပြန့်ကျော်၊နောက်ပြီးဒီပိုးမွားအမုံလေးတွေဖြူးထားတဲ့ရေခဲမုံတွေစားကြမှာပါ။အဲ့ဒီနေ့ကနေ့လယ်စာအတွက်ကိုတင်မယ်ခေါက်ဆွဲပွဲပေါင်း100ရောင်းခဲ့ရတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကအသက်82နှစ်အရွယ် DJ ပုတ်တဲ့အဖွားအိုဆူမီကိုအီဝါမူရိုအကြောင်းပြောပြပါမယ်။ DJ ဆူမီရော့ခ်လို့လည်းလူသိများတဲ့အဖွားအိုဟာသူထက်အနှစ်60လောက်ငယ်တဲ့လူငယ်တွေနဲ့အတူတိုကျိုမြို့ဖျော်ဖြေလုပ်ငန်းတွေရှိတဲ့မီနီရက်ကွက်မှာတလတခါအတူကခုံကြတာပါ။အဖွားအိုရဲ့အသက်80လောက်မှာအပြောင်းအလဲတစ်ခုအနေနဲ့ DJ အကြောင်းတက်ခဲ့ပြီးတဲ့နောက်မှာတော့ DJ ဖြစ်လာခဲ့တာပါ။ညာကလက်တက်လာတဲ့လူတွေကသူ့ရဲ့ဂီတကိုအတော်လေးလက်ခံလာကြပါတယ်။သူ့ရဲ့ဂီတဟာတိုက်ကနိုဂီတကို Jazz ၊ပြင်သစ်ချက်ဆန်နောက်ပြီးတော့ဂန္ဓဝင်ဂီတတွေနဲ့ပေါင်းဆက်ဖန်တီးထားတာပါ။အမဲလို့သင်ယူလိုစိတ်ရှိနေတဲ့သူ့အတွက်ကတော့နယူးယောက်မြို့ကကလက်တွေမှာဖျော်ပြနိုင်မှုဟာသူ့ရဲ့အိမ်မက်ပဲဖြစ်တယ်လို့အိုင်ဝါမူရိုကပြောပါတယ်။အခုချိန်မှာတော့သူဟာနေ့လယ်ဂင်းပိုင်းမှာသူ့အကိုမာဆာရှီနဲ့အတူဖတ်ထုတ်လုပ်ငန်းလုပ်ကင်ပါတယ်ဖတ်ထုတ်စားတောက်ဆိုင်လုပ်ငန်းဟာသူ့အဖေရဲ့လုပ်ငန်းဖြစ်ပြီးတော့လုပ်ကင်လာတာနှစ်60ကျော်ရှိနေပါပြီခင်ဗျာ
ဒါကတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကတင်းနာနေမယ့်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဟာမြန်မာနစ်ဆန်တရနေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတဝမ်းလုံးမှာရှိကြတဲ့မိဘပြည်သူတွေတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်ပနိုင်ငံတည်တည်မှာရောက်နေကြတဲ့မြန်မာနယ်ပွားတွေစိတ်ချမ်းသာကိုကြမှာပြီးတော့လူသစ်စိတ်တဲ့နေ့တစ်ကိုဖြတ်တန်းကြပါစေကြောင်း VOE ကဆုမကောင်းတောင်းပါတယ်အစဉ်လာရဒီနေ့နစ်ဆန်တရနေ့မှာမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီရော်တွေကိုကောင်းလျှော်ပေးတာအကျွေးမွေးနဲ့အလူဒါနပြုတာတွေအပြင်ငားတွေလွတ်ပေးတာဥပုပ်တီလာဆောင်ယူတာစတဲ့ကုသရမအလုပ်တွေကိုလုပ်လို့ရှိကြပါတယ်မနေ့ဧပြီလ16ရက်နေ့တကြံအတက်နေ့မှာတော့ဆိုင်ကလုန်းမုန်တိုင်းမာရုတဝင်ရောက်တိုက်ခတ်မှုကြောင့်အေယာဝတီတိုင်းအတွင်းမှာလူ3ဦးသေဆုံးပြီးတော့နောက်ထပ်3ဦးထိခိုက်ဒဏ်ရာသွားတဲ့အကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကကြေညာပါတယ်။တူရကီသမ္မတရီဆက်တယက်အာဒဝန်ကိုကျေပြန့်တဲ့လုပ်ပိုင်ခွင့်အာဏာဒီတိုးချဲ့ပေးမယ်လူလူဆန္ဒခိုင်ဝဲမှာလက်ရှိအာဏာရပါတီကအနိုင်ရသွားတဲ့အကြောင်းတူရကီအစိုးရအာဏာပိုင်တွေကတင်းတင်းကြပ်နေတဲ့နောက်ပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကနောက်ဆုံးပြစ်လွတ်ခဲ့တဲ့မအောင်မြင်တဲ့ဒုံးကျည်ပြစ်လွတ်မှုအပြီးနာအင်းငယ်ငယ်ကြာမှာမြောက်ကိုရီးယားကိုရောက်ရှိနေတဲ့အမေရိကန်ဒူတမာမိုက်ပန့်စ်ကတောင်ကိုရီးယားနဲ့မဟာမိတ်အဖြစ်ရပ်တည်မှုခိုင်ခိုင်မာမာရှိနေကြောင်းအလေးပေးပြောကြားခဲ့ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းကျုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နဲ့ဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးရခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နှစ်ဆန်းတရနေ့နှစ်တကူအခါသမယမှာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပြောရှင်ချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.